Welcome to the Voice of America in Burmese.
ပြန်ပောင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်ဆန်ကနေ2022ခုနှစ်ဩဂတ်လ28ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ32 51နဲ့လိုင်းလိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်အမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ခြေကဲရောက်တဲ့တွင်ကိုမတ်အင်ဂျင်နိုင်တဲ့သူပြောပြပေးပါပါဒီနေ့ထူကြတဲ့တွင်တွေထဲမှာတော့အမေရိကန်သမ္မတဟောက်ဒေါ်နယ်ထရမ့်အင်ကိုရှာဖွေမှုတဲ့လျှို့ဝှက်ထောက်လန်းသူတွေအတွက်စိုးရင်စရာတွေပေါ်သွားခဲ့ပါတယ်ယူကရိန်းနျူကလ িয়ার ဒါယဘေးဆက်ယုံတွေ့အနေရရှိနေစဲလို့ယူကရိန်းသမ္မတကပြောလိုက်ပါတယ်အီသီရိုပီးယားမှာတော့လေကြောင်းတက်ခိုက်မှုတွေကလေးငယ်တွေပါသေဆုံးခဲ့ရတာကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါခွေးနဲ့
ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေပြီးနားဆင်ရမယ့်သတင်းတွေမှာတော့သခိုင်းတိုင်းမှာစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးအတွင်းဒေသခံတွေတေဆုံးခဲ့တာနဲ့ပတ်သက်ပြီ
းအဲဒီနေ့မှာစစ်ကောင်စီဖြတ်သွားပြီးတော့မှတွေ့တာဆက်ခံတဲ့လူတွေကတော့မြို့သား900ကျော်ဟိုတေဆုံးတဲ့ဇက်ပေါ်ကြီးဟိုကြည့်ရတဲ့အနေအထားတော့တဲ့မှာကျိုးထုတ်ထားတာရှိတယ်
။ကဏီရီတကံတခုပြောသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဒုသန်စီစဉ်ဥတ္တမောင်သန်းရဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်အပါအဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့ခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မိုင်းညနိုင်တို့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဟောက်ဒေါ်နယ်ထရမ့်ရဲ့အိမ်ရှာဖွေမှုတဲ့လျှို့ဝှက်ထောက်လှမ်းသမားတွေအတွက်လုံခြုံရေးစိုးရိမ်စရာတွေတွေ့ခဲ့ပါတယ်။သမ္မတဟောက်ထရမ့်ရဲ့ဖလော်ရီဒါအိမ်ကိုဒီတစ်ခါဝင်ရှာဖွေရန်စာရရေး FBI တရားရုံးထက်ဆိုချက်ကိုလုံခြုံရေးစင်စာဖြတ်ပြီးမနေ့ကထုတ်ပြန်ခဲ့ရမှာအခုလိုစိုးရိမ်စရာပါတဲ့ထိတ်တန့်လျှို့ဝှက်ထောက်ထားအရင်တွေ့ထားခဲ့တာကိုထုတ်ပြောထားပါတယ်။ဒီတစ်ခါဝင်ရှာပြီးနှစ်ပတ်ကျော်ကြာမှလူသိရှင်များထုတ်ပြန်ပေးတဲ့ဒီ FBI ပြည်အောင်စုစစ်ဆေးဘီရိုရဲ့ထက်ဆိုချက်ကစာမျက်နှာ38မျက်နှာရှည်ပေမဲ့တဝက်လောက်ကိုလုံခြုံရေးအတွက်မှင်မဲအထူကြီးတာပြီးဖတ်မရအောင်စီစစ်တိကျက်ထုတ်ပြန်ခဲ့တာပါဒီထုတ်ပြန်ချက်ထက်ကထိတ်တန့်လျှို့ဝှက်စင်သတ်မှတ်ထားတဲ့အထောက်အထားတွေတွေ့ခဲ့တာကြောင့်အမေရိကန်တရားရေးဝန်ကြီးဌာနအရင်ထောက်လိုင်းရရှိချုပ်ဒေးဗစ်လော့ဖ်မန်ကအခုလောက်ထိသမိုင်းမှာတစ်ခါမှမကြုံဘူးတကယ်ထိတ်တန့်လျှို့ဝှက်ကုတ်နံပါတ်တွေပါသမရဟောင်းအိမ်ယူသွားတဲ့ထဲပါသွားခဲ့တာကြားခဲ့ရတယ်လို့ VOA ကိုပြောခဲ့ပါတယ်ဒီထုတ်ပြန်ချက်ထဲအခု25စာပြီးအရင်နောက်ခေါက်သမရဟောင်းထရမ့်ရဲ့မလာလာကိုအိမ်ဆိုင်တော်ကဝန်ရှာတော်ကသိမ်းဆည်းခဲ့တဲ့အထက်အထောက်ထား148ခုကလျှို့ဝှက်စင်တန်းဖြစ်ပြီးအဲ့ဒီထဲ25ခုကထိတ်တန့်လျှို့ဝှက်စင်ဖြစ်တယ်လို့ဖော်ပြခဲ့ပါတယ်ခင
်ဗျ။ယူကရိန်းနိုင်ငံကဇာပိုရီရှီယာနျူကလ িয়ার ဓာတ်အားပေးစက်ရုံကနေမျက်စစ်ဓာတ်အားပြန်လည်ရရှိခဲ့ပေမဲ့အဲ့ဒီနောက်တစ်ဝိုက်ကအခြေအနေတွေဟာအလွန်စိုးရိမ်ပွဲရှိနေပြီးအန်ဒီယယ်လည်းရှိနေဆဲဖြစ်တယ်လို့သမရဗော်ဒီမီယာဇယ်လန်စကီကပြောပါတယ်။သူရဲ့ပုံမှန်ညနေခင်းမိကုံးမှာရုရှားဟာနျူကလ িয়ার ဓာတ်ပေါင်းဖို့ပိတ်သွားဖို့အရေးအချိန်မီွေးဆက်လက်လှုပ်ဆောင်သွားမယ်အန္တရာယ်ရှိနေဆဲဖြစ်တယ်လို့ယူကရိန်းသမ္မတကသတိပေးပြောကြားခဲ့ပါတယ်။ဓာတ်ပေါင်းဖို့6ခုတည်းကတစ်ခုကိုဓာတ်အားလိုက်နဲ့ပြန်ပြီးချိတ်ဆက်ထားကြောင်းယူကရိန်းနိုင်ငံပိုင်နျူကလ িয়ার ကုမ္ပဏီကတောက်ချာနေအစောပိုင်းကပြောကြားခဲ့ပါတယ်။ကြာသပတေးတွေကဒုံးကျည်ပစ်ခတ်ခံရပြီးမီးလောင်မှုကြောင့်ဓာတ်အားလိုက်တစ်ခုပျက်စီးသွားပြီးနောက်နိုင်ငံတွင်ပထမဆုံးချိန်လျှက်စင်ပြီးပြတ်တောက်သွားခဲ့တာဖြစ်တယ်လို့ယူကရိန်းဆိုရကကြေညာပါတယ်။ဇာပိုရီရှီယာနျူကလ িয়ার ဓာတ်အားပေးစက်ရုံဟာဒီအဲ့ဒီစက်ရုံကနေအမှုမြူဓာတ်ပေါင်းပိုတွေကိုအေးပေးစနစ်လည်ပတ်ဖို့လျှက်စစ်ဓာတ်အားလိုအပ်နေပြီးအဲ့ဒီလိုမပေးနိုင်ပဲချွင်ရင်းခဲ့မယ်ဆိုရင်တော့ဓာတ်ပေါင်းပိုကနေအရေးပြော်ပြီးအန္တရာယ်ဖြစ်စေတယ်လို့ဆိုပါတယ်ရှင်။
အီသီရိုပီးယားနိုင်ငံမှာလေကြောင်းတက်ခတ်မှုတွေမူလာတဲ့ကလင်းငယ်တွေပါပါသွားခဲ့တာကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။အီသီရိုပီးယားနိုင်ငံမှာတီဂရိတ်ဒေသမှာတောက်ချာနေကလေကြောင်းတက်ခတ်ခဲ့မှုကြောင့်ကလင်းငယ်နှစ်ဦးပါဝင်လူ၄ဦးသေဆုံးခဲ့ရတယ်လို့ UNICEF ကုလသမဂ္ဂကလင်းမြရမုံဝေဖွဲ့ကဒီနေ့ပြစ်တင်ဝေဖန်လိုက်ပါတယ်။၅လကြာအပြစ်ခတ်ရက်စာချုပ်တက်တန်းကုန်ဆုံးနေပြီဖြစ်တဲ့တီဂရိတ်ဒေသတောင်ပိုင်းစွန်းနယ်စပ်မှာအစိုးရနဲ့တပုံရေချာတိုက်ပွဲပြန်ဖြစ်ခဲ့တာဖြစ်ပါတယ်။ဒီကြောင်တက်ခဲမှုတွေကလည်းမူလာတန်းကြောင့်ကိုထိမှန်ပြီးကလင်းငယ်တွေပါဝင်များပြားသိဆုံးတရားရတာအတွက် UNICEF အမှုဆောင်ရာရှိချုပ်ကက်သရင်းရာဆာက Twitter ကနေပြင်းပြင်းထန်ထန်ဝေဖန်လိုက်တာပါ နိုင်ငံမြောက်ပိုင်းဒေသတွေကိုထိန်းချုပ်ထားတဲ့ Degree ပြည်သူ့လက်မျောက်ရေးတပ် UTPLF အဖွဲ့ကလည်းအခုလိုမူလာတန်းကလေးတွေပါထိသွားရတာကလူနေရပ်ကွက်ထဲပြစ်ထည့်တာကြောင့်လို့ပြောထားတာပါဒါကိုတော့အစိုးရဘက်ကညင်ထားပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမှာ2014ခုနှစ်ကတည်းကပျောက်ဆုံးနေတဲ့ကောလိပ်ကျောင်းသား43ဦးနဲ့ကျောင်းသား6ဦးကိုမက္ကဆီကိုစစ်တပ်ကပြစ်တက်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေထွက်ပေါ်လာပါတယ်။သူတို့6ဦးဟာဂိုဒေါင်တစ်ခုထဲမှာရပ်ပေါင်းများစွာအသက်ရှင်လျက်ထိန်းသိမ်းခံခဲ့ရပြီးတဲ့နောက်သူတို့ကိုပြစ်တက်ဖို့အမိန့်ပေးခဲ့တဲ့ဒေသဆိုင်ရာတပ်မှုကလွှဲပြောင်းပေးခြင်းခံခဲ့ရတယ်လို့ပြည်ထရေးဒုဝန်ကြီးAlejandro Ansonis ကတောက်ကြနေကထုတ်ဖော်ပြောကြားခဲ့ပါတယ်။မက္ကဆီကိုအစိုးရရဲ့လူခွင့်ရေးစုံစမ်းစစ်ဆေးရေး Truth Commission ကနေပြီးခဲ့တဲ့သတင်းပတ်အစောပိုင်းကအစင်ခန်းစာထုတ်ပြန်ချိန်တုန်းကကောလိပ်ကျောင်းသားတွေပြန်ပြီးဆွဲခံခဲ့ရတာပျောက်ဆုံးနေတာစတဲ့အခြေအနေတွေဟာနိုင်ငံတော်ရာဇဝတ်မှုအဖြစ် Ansonis ကကြေညာခဲ့ပြီးစစ်တပ်ကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းမရှိခဲ့ဘူးလို့အဲ့ဒီအချိန်ကပြောခဲ့တာပါ။ဒါအပြင်ပျောက်ဆုံးသွားတဲ့ကျောင်းသားတွေက6ဦးကိုစစ်တပ်ကလွှဲပြောင်းပေးခဲ့တယ်လို့လည်းပြောကြားခဲ့ခြင်းမရှိခဲ့ပါဘူး။မက္ကဆီကိုကာကွယ်ရေးဝန်ကြီးဌာနကတော့ဒီဆွဆွဲချက်အပေါ်တုံ့ပြန်မှတ်ချက်ပေးတာမျိုးမလုပ်သေးပါဘူး။အရင်မူလစုံစမ်းစစ်ဆေးမှုကိုကြီးကြပ်ခဲ့တဲ့ရှေ့နေကျုံဟောင်းကိုတော့မက္ကဆီကိုအစိုးရကဖမ်းဆီးခဲ့ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1905အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။ VOA American တရဲ့စနေညသတင်းတွေကိုဆက်ကြောပြနေပါတယ်။မြန်မာနိုင်ငံကိုပြန်ဖို့ရုန်းကန်ကြိုးစားနေတဲ့ရိုဟင်ဂျာတွေကိုမလေးရှားကအားပေးထောက်ခံကြအောင်မလေးရှားနိုင်ငံသားရဲ့ဝန်ကြီးကမနေ့ညဘက်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။မြန်မာစစ်တပ်ရဲ့နည်းနည်းရှင်းလင်းမှုကြောင့်ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်းနိုင်ငံတွေကိုထွက်ပြေးခလုံးရတဲ့ရင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအသိုင်းအဝိုင်းကပြစ်မှတ်ထားဖို့နိုင်ငံရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကပန်ကြားလိုက်တာပါ။ဘင်္ဂလားဒေ့ရှ်မှာတဲ့ရင်ဂျာဒုက္ခသည်ကတသန်းကျော်လာနေပြီဖြစ်တယ်လို့မလေးရှားမှာတသိန်းခွဲကျော်နဲ့တခြားနိုင်ငံတွေမှာလည်းအများပြားရောက်နေပြီဖြစ်တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ရင်ဂျာဒုက္ခသည်တွေကိုမေ့မထားသင့်ဘူးလို့ပြောပါလေ။ဒါအပြင်ဒုက္ခသည်တွေပေါ်ကျွလွန်ခဲ့သူတွေကိုထိုက်တဲ့ပြစ်ဒဏ်ခံရဖို့နဲ့တရားမျှတမှုပြန်ရရေးဝိုင်းကူပေးကြတာအပြင်မြန်မာနိုင်ငံသားဖြစ်ကနေညစ်ပယ်ခံထားရတဲ့သူတွေကိုနိုင်ငံသားဖြစ်လာနိုင်ရေးကြိုးပမ်းမှုတွေအတွက်လည်းကူညီပေးတင်ပါတယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးအဗ်ဒူလာကပြောပါတယ်။ရင်ဂျာဆိုတဲ့သုံးလုံးကိုတော့တရားဝင်လက်မခံတဲ့မြန်မာစစ်ကောင်စီကတိတိကျကျစီစစ်ပြီးမှပြန်လက်ခံမှာဖြစ်ကြောင်းပြောထားပါတယ်ခင်ဗျ။
တူနီးရှားနိုင်ငံကအရှင်ဖြစ်လက်ခံကျင်းပတဲ့အာဖရိကယင်းနှိမ့်နှံမှုညီလာခံကိုစနေနေ့ကဂျပန်နိုင်ငံကဥဆောင်ဖွင့်လှစ်ပေးခဲ့ပါတယ်။ဒါဟာအာဖရိကဒေသတွင်စီးပွားရေးအရတဖြည်းဖြည်းကြီးထွားလာနေတဲ့ပြိုင်ဘက်တရုတ်ကိုလွှမ်းမိုးဖို့ဂျပန်ရဲ့တံပြန်ကြိုးပမ်းမှုဖြစ်ပါတယ်။ COVID-19 ကူးစက်ခံနေရတဲ့ဂျပန်ဝန်ကြီးချုပ်ကတော့ဗီဒီယိုအွန်လိုင်းကနေတိုက်ရိုက်မိန့်ခွန်းပြောကြားခဲ့ပါတယ်။တူနီးရှားနိုင်ငံမှာကျင်းပတဲ့နိုင်ငံတကာညီလာခံကိုနိုင်ငံပေါင်း30ကအစိုးရခေါင်းဆောင်တွေတက်ရောက်နေကြပါတယ်။အာဖရိကဒေသမှာချဲ့ထွင်လာတဲ့တရုတ်ရဲ့ Belt and Road ခေတ်သစ်ပိုးလမ်းမှာစီမံကိန်းကိုရှင်ပြိုင်ဖို့ဂျပန်ရဲ့ကြိုးပမ်းမှုဖြစ်တဲ့အာဖရိကဖွံ့ဖြိုးတိုးတက်မှုဆိုင်ရာအထမအကြိမ်မြောက်တိုကျိုအပြည်ပြည်ဆိုင်ရာညီလာခံကိုဒီဂျပန်ဒါမှမဟုတ်အာဖရိကနိုင်ငံတွေမှာ3နှစ်တစ်ချိန်ကျင်းပနေတာဖြစ်ပါတယ်ရှင
်။ပါကစ္စတန်နိုင်ငံမှာတော့ဇွန်လလကစပြီးနိုင်ငံတော်ကမိုးကြီးတဲ့အတွက်ကြောင့်အခုစောရေကြီးကြံခဲရသူသန်းတွေနဲ့ချီရှိနေပြီတည်ဆောင်ရသူကလည်းတစ်ထောင်လောက်ရှိလာနေပြီလို့ပါကစ္စတန်ရရှိတွေကဒီနေ့ပြောလိုက်ပါတယ်အခုလိုရေကြီးတဲ့ခံရတဲ့ဒုက္ခတွေ33သန်းဒီပါအတွက်နိုင်ငံတကာကအကူအညီပေးဖို့လှုပ်ဆောင်နေကြပါတယ်စီးပွားရေးအခြေတဲပါကြုံရတဲ့ပါကစ္စတန်မှာရေကြီးရေရှမ်းမှုနဲ့ပျက်စီးဆုံးရှုံးရတာတွေပြန်လည်နလန်ထူနိုင်ဖို့ပါကစ္စတန်ဝန်ကြီးချုပ်ရှဖက်ရှရစ်ကနိုင်ငံတကာအကူအညီတောင်းခံပြီးနောက်တစ်နေ့မှာပဲအခုလိုတည်ဆောင်မှုဆက်တိုးလာတာပါနိုင်ငံတော်လူသံပေါင်းများစွာဆက်သွယ်ပြန်နေပြီးဒီမိုးကြီးရေကြီးတဲ့ခံရတာကိုနိုင်ငံတွင်းအကူအညီပေးရေးလူသားတွေခက်ခက်ခက်ခက်ကတင်ပေးနေရချိန်မှာကုလသမဂ္ဂဘက်ကလည်းနိုင်ငံတကာအကူအညီတွေကိုနောက်ထပ်ထပ်တောင်းခံထားပါတယ်ပါကစ္စတန်ဆိုအနေနဲ့တော့နိုင်ငံတော်ကိုအရေးပေါ်အခြေအနေကြီးညာထားပြီးအရေးပေါ်ဘတ်ဂျက်အကြီးအကျယ်ထုတ်ဆုံးရုံးခံနေရချိန်မှာစီးပွားရေးအခြေတဲရည်နေရမှုတွေလည်း IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကအကူအညီပေးဖို့ပြင်ဆင်နေပါတယ် IMF အမှုဆောင်ဘုတ်အဖွဲ့အနေနဲ့လည်းငွေကြေးဖုံးဖောက်မှုနဲ့နိုင်ငံခြားရန်ငွေပါပြက်လာတဲ့ပါကစ္စတန်စီးပွားရေးမပြေလည်အောင်ချင်းငွေဒေါ်လာ30,000ပေးနိုင်ဖို့လာမယ့်တနင်္လာနေ့မှာဆွေးနွေးဖို့ပြင်ဆင်နေလို့ရရှိတွေကဆိုပါတယ်
ကြီးထွားလာနေတဲ့သဘာဝပတ်ဝန်းကျင်နဲ့စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းပေးမဲ့သဘောတူညီချက်ရဖို့တရင်းနှစ်ပတ်ကြာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့ဆွေးနွေးပွဲဟာတောက်ကြာနေမှာပြီးဆုံးခဲ့ပါတယ်ပင်လယ်ထဲကဇီဝမျိုးကွဲတွေကိုအကာအကွယ်ပေးရေးဆိုင်ရာသဘောတူစာချုပ်ကိုတော့ချုပ်ဆိုနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။ကမ္ဘာရဲ့တဝက်လောက်ရှိနေတဲ့ပင်လယ်သမုဒ္ဒရာနဲ့ပတ်သက်လို့နိုင်ငံတကာရေပိုင်နဲ့ဆိုင်ရာပြဿနာအများပြားကိုဖြေရှင်းဖို့အတွက်တရားဝင်သဘောတူစာချုပ်ရရေးစစ်ဆက်ညှိနှိုင်းသူတွေကြိုးပမ်းနေတာဟာ15နှစ်ကြာရှိလာခဲ့ပါပြီ။အဲ့ဒီကာလတွေအတွင်းတရားဝင်အစည်းအဝေး၄ခုလုပ်ခဲ့ကြပါတယ်။အခုနောက်ဆုံးလုပ်ခဲ့တဲ့အစည်းအဝေးညီလာခံဥက္ကဋ္ဌရီနယ်လီကတော့အကောင်းဆုံးတိုးတက်မှုတွေလုပ်နိုင်ခဲ့ပေမဲ့အဆုံးသက်သဘောတူညီချက်ရဖို့အချိန်အနည်းငယ်လိုနေသေးတယ်လို့ပြောကြားခဲ့ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မိုင်းအင်ဂျင်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့သခိုင်းတိုင်းဘက်ကဒီနေ့မြေရှင်းလေးကိစ္စနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်စစ်ကောင်စီကသခိုင်းတိုင်းကဏီနဲ့ရဲမပင်ဒေသတဝိုက်နေမြေရှင်းလေးတွေလှုပ်ဆောင်နေပါတယ်ကဏီမြို့နယ်မုံရွာရာကြီးကလေးဝလမ်းပိုင်းချောင်းမရွာအနီးမှာတော့ရုပ်အလောင်း၅လောင်းတွေ့ရှိရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပြေးပို့လာတဲ့သတင်းပေါ်မှာခြေခံပြီးတော့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဩဂုတ်လလေကလေးကစစ်ကောင်စီတပ်တွေဟာကဏီမြို့နယ်တွေကိုနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့စနေနေ့မနက်ပိုင်းမှာတော့ချောင်းမကျေးရွာအနီးမုံရွာရာကြီးကလေးဝလမ်းမိုက်မှာတပ်ဖြတ်ခံထားရတဲ့ရုပ်အလောင်း၅လောင်းကိုတွေ့ခဲ့ရတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဘာလို့ဒီနေ့မနက်ခင်းမှာတွေ့ရလဲ။ဒီနေ့မနက်ခင်းစစ်ကောင်စီထွက်သွားပြီးတော့မှတွေ့ရတယ်အဲ့ကဲလူတွေကတော့မြို့သား900ပေါ့ဗျာ။ဟိုဒီဆုံးရဲ့ dead body ကြီးဟိုကြည့်ရတဲ့အနေထားတော့ဗတ်ဒီမှာကျိုးတုပ်ထားတာရှိခဲ့။နေရာအနှံ့ပြားမှာဒဏ်ရာရှိနေဓာတ်ဆီလောင်းပြီးတော့မျိုးစုထားတဲ့အနေထားရှိ။
စစ်ကောင်စီတပ်တွေဟာရင်းမပင်မြို့နယ်ကနေကဏီမြို့နယ်တဲကိုမုံရွာရာကြီးကလေးဝလမ်းအတိုင်းနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတာဖြစ်ပါတယ်။ဒါကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့နေစဉ်ရက်ဆက်ဆိုသလိုတိုက်ပွဲဖြစ်ပွားနေတာပါ။အခုသေဆုံးခဲ့သူတွေဟာလည်းဩဂုတ်လ28ရက်နေ့ကတိုက်ပွဲမှာကြာဆုံးသွားသူတွေဖြစ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါတယ
်။တိုက်ပွဲလည်းဖြစ်တယ်ဗျ။မနေ့ကတော့ကျွန်တော်ရဲဘော်3ယောက်ကြာတယ်။ရင်းမပင်က2ယောက်ကြာတယ်။ကာဝေးဖွဲ့ရတယ်ရအောင်၅လောင်းလုံးကာဝေးဖွဲ့ရတော့
စစ်ကောင်စီတပ်တွေဟာဇီးပင်တွင်ကျေးရွာကိုမိရှို့ပြီးတော့ပြန်ထွက်လာတဲ့အချိန်မှာတိုက်ပွဲဖြစ်ပွားပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြာဆုံးခဲ့တာလို့လည်းပြောပါတယ်ဒီအချိန်အနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတည်င်းထုတ်ပြန်တာမရှိသေးပါဘူးလက်ရှိစစ်ကောင်စီစစ်ကြောင်းဟာမုံရွာရာကြီးကလေးဝကားလမ်းမကနေတဆင်ရင်းမပင်ကဏီကားလမ်းတစ်လျှောက်ကကျေးရွာတွေကိုနယ်မြေရှင်းလင်းတာတွေလုပ်နေပြီးတော့ဒေသတွင်းကျေးရွာတော်တော်များများကရွာခံပြည်သူတွေဟာလည်းထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဟာကဏီနယ်တွေကိုအခုဩဂုတ်လလေကနေစလို့နယ်မြေရှင်းလင်းရေးတွေလုပ်နေတာဖြစ်ပါတယ်အဲ့ဒီနယ်မြေရှင်းလင်းရေးတွေအတွင်းမှာဒေသခံပြည်သူ၈ဦးထက်မနည်းတပ်ဖြတ်ခံထားရတယ်လို့လည်းဒေသခံတွေကပြောပါတယ်ကဏီမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့နေအိမ်တွေမိရှို့ခံရပြီးအရက်သားတပ်ဖြတ်ခံရမှုတွေရှိတယ်လို့ဒေသခံတွေကပြောပေမဲ့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်
ကိုင်းတိုင်းမှာစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးလုပ်နေတာနဲ့ပတ်သက်ပြီးတော့ရန်ကုန်ကပြေးပို့လာတဲ့သတင်းကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာနိုင်ငံတဝန်းကလူခွေခြေနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုသန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအင်တာနက်လလန်းမီလာတဲ့2010နောက်ပိုင်းမှာစီးပွားရေးပညာရေးနဲ့အမှုပညာနယ်ပယ်တွေမှာအင်တာနက်ဝန်ဆောင်မှုတွေထွန်းကျယ်လာခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့အင်တာနက်ထိန်းချုပ်မှုတွေကြောင့်အစအစအခက်တွေ့လာနေရတဲ့အကြောင်းမြန်မာနိုင်ငံတလောကလူခွင့်အခြေအနေတွေကိုတင်ပြပေးနေတဲ့ဒုအတန်းစီစဉ်မှာနားဆင်ရမှာဖြစ်ပါတယ် Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အွန်လိုင်းပါချေစင်မှာပါတယ် e-commerce တစ်ခုလုပ်ဖို့အစီအစဉ်နေရပေါ့အာနာတင်းပြီးရရက်ကစပြီးရောအဲ့ e-commerce ကလည်းစမ်းလို့ဖြစ်တော့ပဲနဲ့ရက်သွားတာခုထိပဲ
ဒီကနေ့တော့ကမယ်ပြောရမှာလေဒီပြည့်လို့ digital drawing မလုပ်တော့တနေ့တော့ရှိအခုက e-book ဆောင်ရဲ့ပုံမှာပုံလေးကြီးဆွဲနေတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ် ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကတင်ဆက်တာဖြစ်ပါတယ်။2010ပြည့်နှစ်နောက်ပိုင်းတွေမှာမြန်မာနည်းပညာတော်လှန်ရေးကြောင့်ကုမ္ပဏီသစ်တွေတချိန်တိုးများပြားလာခဲ့ပြီးအင်တာနက်အသုံးပြုကြတွေဟာလူတိုင်းလက်လန်းမိလာခဲ့ပါတယ်။ဆက်အနာသိမ့်ပြီးလိုက်ချိန်မှာတော့ဒီနယ်ပယ်တွင်းကလုပ်ငန်းတွေဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုခိနှိတ်တိုက်ခိုက်ချင်နေတဲ့စစ်ကောင်စီရဲ့ချိန်ချောက်မှုကိုခံလာရပါတယ်။များမကြမီနှစ်တွေတုန်းကမှတည်ထောင်ခဲ့တဲ့လုပ်ငန်းအများစုဟာဆက်လက်ရပ်တည်နိုင်ဖို့အတွက်ရုန်းကန်နေရပါပြီ။ဒီဆောင်မကိုဒိုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ဒိုအဝက်ကသတင်းတောက်စွမ်းငင်းကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ဒီကနေ့နဲ့ဖေဖော်ဝါရီလဆက်အာနာမသိငင်ကမြန်မာနိုင်ငံရဲ့အွန်လိုင်းစီးပွားရေးဟာရှင်းလင်းမြန်မြန်ပဲကျောင်းနေတုတ်တက်နေခဲ့ပါတယ်။သူတို့ဖြင့်လူငယ်တွေလုံခြုံရှာဖွေရတဲ့ကိုပိုင်လုပ်ငန်းစတင်ရမှာအွန်လိုင်းစီးပွားရေးကိုပိုးစိတ်ဝင်စားလာကြသလိုလုပ်ငန်းတွေကလည်းငကိုလက်ပတ်နေကြပုံစံကနေ website design animation အပါအဝင်ပြောင်းလဲတော်တော်များများလှုပ်လာကြပါတယ်မြန်မာနိုင်ငံမှာအင်တာနက်သုံးဆက်သူဟာ2021ခုနှစ်ဇန်နဝါရီလကုန်အထိ 23.65 မီလီယံအထိရှိနေပြီးအင်တာနက်ထိုးပေါက်နိုင်မှုဟာ 43.39% ရှိတယ်လို့Data Reporter ရဲ့သူတေသနာအချက်အလက်တွေအရသိရပါတယ်။ဒီပမာဏဟာနိုင်ငံတကာနဲ့နှိုင်းယှဉ်ရင်နည်းနေသေးပေမဲ့လူလက်တစ်ဆုပ်သာလောက်သာအင်တာနက်သုံးခွင့်ရခဲ့တဲ့လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကနဲ့ဆိုင်ရင်တော့တိတိတတ်တာတိုးတက်လာခဲ့တာပါ။ Uridu ကအခုလိုခက်ခဲတဲ့အချိန်2014ခုနှစ်မှာနိုင်ငံတကာတယ်လီကွန်ကုမ္ပဏီနှစ်ခုဟာမြန်မာနိုင်ငံကိုဝင်ရောက်ခဲ့ပြီးရှင်းလင်းခက်တက်တက်နဲ့လူတိုင်းလက်လန်းမိမဲ့အင်တာနက်ဝန်ဆောင်မှုတွေပေးခဲ့ရကနေခုလိုတိုးတက်ကြောင်းလဲသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းတာနဲ့ခုခံတော်လှန်သူတွေကိုတကယ်မဲ့ဖြိုခွင်းနေတဲ့စစ်အာဏာရှင်ကြောင့်ထိခိုက်ရတဲ့တခြားလုပ်ငန်းတွေလိုပဲဒီပညာကဏ္ဍဟာလည်းအထိနာခဲ့ရပါတယ်။ဆက်သွယ်ရေးကိုထိန်းချုပ်ဖို့အတွက် website များစွာကိုပိတ်ပင်ခဲ့ပြီးအင်တာနက်အမြန်တော့အလွန်နှေးကွေးအောင်လုပ်ခါဈေးလဲတိုးကောက်ခဲ့ပါတယ်။အမိခိုကင်းတဲ့မီဒီယာတွေကိုဖိနှိပ်တာအင်တာနက်ထက်တောက်တာနဲ့ဗမ်းမလိုက်တဲ့သတင်းချဲ့လက်တွေရဖို့စင်စာဖြက်ခံရတာအပါအဝင်စစ်တပ်ရဲ့လုပ်ရက်တွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုရင်းကိုအကြီးအကျယ်ဖျက်ဆီးလိုက်ပြီလို့ကမ္ဘာလုံးဆိုင်ရာစာရေးဆရာများကရဲ့ပန်အင်တာနက်ရှင်နယ်ကဆိုပါတယ်ဒီလိုကန့်သတ်ချုပ်ချယ်မှုတွေရဲ့ရလဒ်ကတော့ထုတ်ကုန်နဲ့ဝန်ဆောင်မှုတွေကိုအင်တာနက်ပေါ်မှခွင့်ရောင်းချနေရတဲ့မြန်မာကကုမ္ပဏီတွေဟာရှင်သန်ရည်တည်ဖို့ဂျင်းနဲ့ချက်တဲ့ရောက်ကုန်ကြပါတယ် Freelance Content Writer လုပ်နေသူမငိမ့်မယ်ကတို့အတန်းကိုအခုလိုပြောပါတယ်
ကိုဖြစ်တော့တော့ online learning တခုမှလေဒီမှာ content creator တွေနဲ့ full time ဝင်ပြီးတော့လုပ်နေတာပေါ့နော်အာရှေ့ဆက်ဖွင့်ပြီးတော့လည်းအရှေ့ဆက်ပြီးတော့လည်းဒီဖွင့်ဖို့အတွက်အတန်းကြီးကလည်းအများကြီးပဲရှိတယ်ပေါ့နော်အာညီမတို့ team ကလည်း plan ကြီးအများကြီးလုပ်ခဲ့တယ်အာဒါပေမဲ့လည်းအာနာတင်းသွားတဲ့ဒီ February တည့်ရက်နေ့မနက်ကနေစပြီးတော့ဖြတ်သွားတယ်ပေါ့နော်အဲဒီနောက်ပိုင်းတော့ညီမတို့တစ်လလောက်စံတော်ဝါနဲ့လုပ်ကြည့်လိုက်ပြီးရရှင်ဒါပေမဲ့လည်းအာနောက်ပိုင်းကျတော့ရက်လာရတယ်ပေါ့နော်ဒီခုတော့ရက်လိုက်တာနားတဲ့ချိန်ပဲပေါ့
လက်ရှိနိုင်ငံရေးမတည်ငြိမ်မှုတွေကမြမနီးပညာစွန့်ဦးတည်ထွင်သူတွေရဲ့ဘဝကိုခက်ခဲစေပါတယ
်အာနာမသိငယ်ကကျတော့မြမတို့ကဒီ COVID first wave မှာပေါ့နော်online purchase မှာပါတယ် e-commerce တစ်ခုလုပ်ဖို့အစီအစဉ်နေရပေါ့အာနာသိင်းကြီးရဲ့ရက်ကစပြီးရောအဲ e-commerce ကလည်းစမ်းလို့ဖြစ်တော့ပဲနဲ့ရက်သွားတာခုထိပဲဒီကိုဖြစ်ပြီးရဲ့နောက်ပိုင်းမှာကျတော့ Facebook ကို VPN ခံသုံးရတာဖြစ်လာတယ်။ဖြစ်လာတော့ကျတော့ e-commerce website တွေရဲ့အလားအလာကောင်းလိုက်မယ်လို့ကောင်းလာလိမ့်မယ်လို့ကျွန်မမျှော်လင့်တာပေါ့နော်။ဒါပေမဲ့လက်တွဲမှာကျတော့ package တွေကလည်းဈေးကြီးလာတယ်ကွာ။ data package တွေကလည်းဈေးကြီးလာတော့အဲ web link တွေကိုဝင်ပြီးတော့ website တွေကိုကြည့်ပြီးတော့ပေါ့နော်။ website တွေအပုံလိုကြည့်ပြီးဈေးဝယ်ဖို့ဆိုတော့မဖြစ်နိုင်ဘူးကျွန်မထင်တယ်။
လက်ကျေစင်ကတော့ COVID ကာလတုန်းကအကြပြောက်ခဲ့တဲ့ရွှေလုံငန်းနယ်ပယ်တွေကရန်ကုန်မြို့ရှိရွှေဆိုင်ဒီဇိုင်းမှာ Digital Marketing Manager အဖြစ်တာဝန်ယူထားသူပါ COVID ကြောင့်ကြုံရတဲ့အခက်အခဲကိုဖြေရှင်းနိုင်ဖို့လက်ကျေစင်ရဲ့ Marketing အဖွဲ့ရ E-commerce ဘက်ကိုအားစိုက်ခဲ့ကြပါတယ်ဒါပေမဲ့လည်းခေယောကန်နဲ့လုံပတ်နေရစဲမြန်မာနိုင်ငံမှာအာဏာသိမ်းတာဖြစ်လာခဲ့ရပြန်ပါတယ
်ကြောင့်တော့ကာဝေးဦးစီးချုပ်ထံသို့လွှဲအပ်တာဝန်ပေးလိုက်သည်
ဒီကစားလို့ကုမ္ပဏီဟာလိုက်တက်လေပတ်နိုင်ဖို့ကြံစူးစားရပြန်ပါတယ်။အရှင်ရနေရဲ့ Digital Marketing Level ကိုအထိနာသွားစေတဲ့စစ်ကောင်စီရဲ့နည်းပြဟာတွေထဲမှာ e-commerce လုပ်ငန်းတွေရဲ့အသက်သွေးကြောဖြစ်တဲ့နိုင်ငံမှာလူသုံးများတဲ့လူမှုကွန်ရက် application တွေကိုပိတ်ပင်တာလည်းပါဝင်ပါ။ဒီနေ့ထိမြန်မာမှာ Facebook သုံးခွင့်ရဖို့လူတိုင်းအသုံးမပြုရလို့တောင်းမြစ်ထားလို့ VPN ကိုခံသုံးဖို့လိုနေပါသေးတယ်။ အဲ့ဒီအချိန်ကမြန်မာနိုင်ငံရဲ့ Facebook သုံးဆွဲသူဥယျာဉ်ကလည်း25တန်းကနေ6တန်းမဲ့ကျန်တော့တယ်လို့ကြော်ညာအေဂျင်စီလုပ်ငန်းတွေကနေသိရှိရပါတယ်။အာနာသိစက်ကောင်းစီအနေနဲ့ Facebook အသုံးပြုမှုကိုကန့်သတ်ထားပေမဲ့သူတို့ရဲ့ထုတ်ပြန်ချက်တွေကို Facebook ကနေတဆင့်ဝါရထက်နေသေးပါပဲ။ဒီဂျစ်တယ်မားကတ်တာနဲ့ဂိမ်းစတရီမာတအုပ်ဖြစ်တဲ့ကိုသူရဆိုကတော့ VPN တွေတုံးနေရတာဟာစိတ်ပျက်စရာပဲလို့ဆိုပါတယ်
။VPN စတော့ရတဲ့ပြဿနာအစတည်းက IP address တွေပြောင်းကုန်တော့အဓိကက Facebook တွေအကောင့်တွေ block ခဏခဏကျလာတယ်။တခြားလူတို့ထင်ပြီးတော့အဲ့ဒီ Facebook team ကနေပြီးတော့ဒီ Facebook account တွေလှန့်လန့်ပြီးတော့ပိတ်တယ်ပေါ့နော်။ပြီးတော့ VPN တွေကပိတ်လိုက်ဖွင့်လိုက်ခဏခဏလောရတဲ့အခါကျတော့အဝိုင်းတွေကအဲ့မှာလဲလိုက်တိုင်းတွေကကောင်းလိုက်မကောင်းလိုက်နေပေါ့။တကယ်ချင်းတွေမသုံးတော့တဲ့ account တွေရှိရင်လည်းပြီးပါအောင်ဆိုပြီးတော့ခဏခဏတောင်းရတယ်ပေါ့နော်
။အဲ့ဒီလို VPN ခံသုံးရလို့ Facebook မှာ post တွေကို boost လုပ်ဖို့ခက်ခဲလာပြီးကြည့်ရှုသူများလာဖို့နဲ့အယောင်မြင့်တင်နိုင်ဖို့မှာအကန့်အသတ်တွေဖြစ်လာခဲ့ရပါတယ်။ Mac ပြည်စင်ကအခုလိုပြောပါတယ်
။ VPN ကြော်သုံးလိုက်ရတာနဲ့ပတ်သက်ပြီးတော့ပြဿနာအခု boost လုပ်နေတဲ့ account ကလုံးဝပိတ်ကြပါတယ်။ဒီစားခက်ခါကြောက်လည်းဒီနှစ် April လောက်ကစပြီးတော့ပိတ်သွားတယ်။တော့မိရလည်းခဏခဏပြတ်တော့ခါတော့အလုံးလုံးရလည်းအစင်မပြောအဲ့ဒါတွေကိုထပ်ပြီးတော့လုံးမကြည့်ရပဲနဲ့ရက်လိုက်တယ
် Digital Marketing Network ရဲ့အခက်အခဲတစ်ခုကတော့ Mobile Data စိမ်းလုံးတွေအစမတန်တက်သွားတဲ့အတွက်သုံးဆဲသူတွေရဲ့ Online သုံးပြုချိန်နဲ့လူစိတ်ဝင်စားအောင်ဖန်တီးမှုတွေမှာအကန့်အသတ်တွေကျုံလာရတာပါပဲ Mobile Data 1GB ရဲ့အသုံးပြုကားကလည်း2025ကျပ်အထိနှစ်ဆကျော်တက်နေပါပြီ Data တွေစိမ်းလုံးကြီးမြင့်လာတဲ့အတွက်လူတွေရဲ့စိတ်အာရုံကိုဖန်ဆနိုင်တဲ့ဗီဒီယိုကွန်တန့်တွေကိုဖန်တီးဖို့ကိုလက်တုံနေရပြီးဒေတာကုန်ကျတာနည်းတဲ့ဓာတ်ပုံနဲ့စာကွန်တန့်မျိုးတွေကမ်ပိန်းမျိုးတွေကိုပဲရန်နေရတယ်လို့ Digital Marketing Network မှာလုပ်ကင်သူတွေကပြောပါတယ်။ဒီနှစ်ဖေဖော်ဝါရီလကစလို့ပုံမှန်လိုကြုံနေရတဲ့မီးကျက်တာကလည်းနောက်ထပ်အခက်အခဲတစ်ခုပါ။ Digital Update ကိုဆိုင်းတာ
မီးကျက်တာဒုက္ခပဲပြောရမှာပဲ။ဒီပြည့်လို့ Digital Drawing မလုပ်တော့တဲ့နှစ်လောက်ရှိ။အခုက A4 စာရဲ့ပုံမှန်ပဲပုံလေးကြီးဆွဲနေရအခုအလုတ်ကဖက်စာဖုန်းလေးဆွဲနေတာစက်ကဖုန်းတော်တက်နေပြီအခုလိုလို့ဆိုတော့ဘာမှလုံးဝကြံ့တဲ့ကိုမရှိ
ဘူးရစ်စမီပြတ်ထောက်ချိန်ကလည်းတမျိုးနဲ့နဲ့တမျိုးနဲ့မတူညီတဲ့အတွက်ကမ်ပိန်းတွေရန်ဖို့ live series စီစဉ်ဖို့အတွက်ခက်ခဲတွေလည်းကြုံခဲ့ရတယ်လို့မက်ကီစင်ကပြောပါတယ်ဒီလိုအခက်ခဲကြမှ digital marketing လုပ်ဆောင်နေသူတွေရဲ့အခက်အခဲတွေကြားကပဲပြန်မြင့်ရှင်တင်လာသူတွေလည်းရှိပါတယ်ဒါပေမဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့ငွေသုံးစွမ်းနိုင်မှုတွေကအကန့်အသတ်တွေတော့ရှိနေပါသေးတယ်ဒီအတွက်ပုံမှန်စီးပွားရေးလုပ်ငန်းတွေအစားငွေသုံးနိုင်တဲ့အွန်လိုင်းပေါ်မှာလောင်းကစားကြော်ညာတွေဂိမ်းတွေကိုခြံပေးနေရတဲ့ Digital Marketing တွေလည်းတိုးပွားလာပါတယ်ကိုသူရဆောကတော့
စွန်းစားတွေခက်သိမ့်မကောင်းလာတဲ့များလောင်းကစားတွေကပိုပြီးတော့များလာတယ်အရင်ကတော့ဟို operator တွေကနေပြီးတော့ကြော်ညာကြတယ်အခုကျတော့ဒီ streamer တွေကနေပြီးတော့လောင်းကစားတွေကိုကြော်ညာပေးကြတယ်အဲ့ဒါကြီးကနေအချိန်ကြီးကတော့ကျူတည်နိုင်တယ်ပေါ့နော်ဒါပဲလှုပ်ရှားစရာရှိရလားဒါမှမဟုတ်ဒါတွေကပဲလောင်းမှုလာလာ
အခက်အခဲတွေကြားကပဲမြန်မာနိုင်ငံမှာဒီပညာနဲ့ဆိုင်ရင်လုပ်ငန်းတွေဟာပုံစံတစ်မျိုးနဲ့တော့ရှိနေနိုင်တယ်လို့ကိုသူရဆောကယုံကြည်ပါတယ
်။ Digital Marketing လုပ်တဲ့လူတွေကတော့လွှမ်းမိုးနေစေပါပဲ။နိုင်ငံသားဝင်ငွေ exchange account creator တွေပြုချင်း Facebook online streaming တွေလုပ်နေတဲ့အဆင်ပြေနေတဲ့လူတွေဟာရှိရလက်ရှိမှာ Digital Marketing ကိုအားလုံးလုပ်နေကြတဲ့လူတွေပေါ့နော်။တစ်ချိန်မှာတောင် career အဖြစ်မထားဘဲနဲ့ဆုံးခွာသွားမဲ့လူတွေကတော့အများကြီးပဲပေါ့။အနာဂတ်မှာဒီလုပ်နဲ့လှုပ်ရှားပြီးတော့ထမင်းစားလို့ရမလားမရမလားဆိုတာတော့မသိကြဘူး။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9နာရီကနေ10နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်ဒီအတအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒုတိယအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေနေ့ညပိုင်းမျှော်ပါသောအစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ဥတ္တမောင်သန်းအစည်းအဝေးတင်ဆက်တဲ့ Democracy လူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒ ဒီဘက်မှာတော့လွတ်လပ်စွာပြောဆို권ဆိုတာအမုံစကားတွေကိုပြောဆို권ရှိပါသလားလွတ်လပ်စွာပြောဆို권နဲ့အမုံစကားဘာကွာခြားပါသလဲအမုံစကားတွေကနေအမုံရာဇဝတ်မှုတွေကိုကျူးလွန်တဲ့အထိဖြစ်ပွားနိုင်ပါသလားဒီကြောင်းတွေကိုတော့လူခွေတက်ကြွလှူရှားသူမတ်ဝေဝေနုနဲ့ဥတ္တမောင်တန်းကဒီဘက်မှာဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဒီလားလူခွင့်ရေးတရင်တွေမှာအမုံစကားအမုံရာဆွေးမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်မှာဖြစ်တယ်ချမှတ်လိုက်တဲ့တရင်လေးကိုတင်ပြချင်ပါတယ်။ဒီမှုက2020ဖေဖော်ဝါရီလမှာဖြစ်ခဲ့တာပါ။25နှစ်အရွယ်ရှိတဲ့လူငယ်လေးတစ်ယောက်ပါမလက်ခင်ပြင်းနေရင်းနဲ့အဖြူရက်ွက်တစ်ခုကိုဖြတ်သွားခဲ့ပါတယ်။လူပြူသားဖတ်နှစ်ယောက်ကသူ့ကိုတခိုးလိုထင်တဲ့အတွက်ကြောင့်မလို့သူ့ရဲ့နောက်ကနေကားနဲ့လိုက်သွားကြပါတယ်။အဘရီယာဆောက်လက်ဆိုင်အင်္ဂလိပ်တခုလည်းဝင်ပြီးတော့လည်းကြည့်ပါသေးတယ်။ဒါပေမဲ့ဘာမှယူရာမရှိဘူး။ပြန်ပြီးထွက်လာခဲ့တဲ့အချိန်။သူပြေးသွားတဲ့အချိန်မှာနောက်ကနေသူ့ကိုတင်ငတ်နဲ့ပြစ်ခတ်လိုက်တာပါ။အဲဒီသားဖောက်ကိုတရားသူကြီးကဒီနေ့ဩဂုတ်လ10ရက်နေ့မှာထောင်ထမ်းတသက်တကျွန်းချမှတ်လိုက်ပါတယ်။ဒီဘက်မှာအမုံစကားအမုံရာဆွေးမှုတွေအကြောင်းကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့လူခွင့်ရေလှုပ်ရှားမှုနဲ့ထင်ရှားတဲ့မဘူဝင်မှုဖြစ်ပါတယ်။မင်္ဂလာပါမဦးဝင်တို့ရေ
မင်္ဂလာပါဆရာ
။ဥပမာတွေကိုပြောတဲ့အခါမှာတစ်ဖက်မှာကျွန်တော်တို့ပြောဆိုသူရဲ့လွတ်လပ်စွာပြောဆို권ကိုလည်းလူခွင့်ရေသဘောရလေးစားရတာရှိပါတယ်။ဒီတော့စီလာဘလို့ချရလဲ။ဘယ်ချက်တွေနဲ့ဒါအမုန်းစကားဖြစ်တယ်လို့သတ်မှတ်ကြလဲ။
ဟုတ်ကဲ့ပါလွတ်လပ်စွာပြောဆိုခွင့်ဆိုတာကျမတို့လူသားတွေရဲ့အခြေခံလူအခွင့်အရေးဖြစ်ပါတယ်ဆိုတော့အမုန်းစကားလို့ပြောတဲ့အခါမှာကျမတို့အခုချိန်ထိတိတိပပအဓိပ္ပာယ်ဖွင့်ဆိုမှုဆိုတဲ့ဟာကတော့ဒီတစ်ကမ္ဘာလုံးတိုင်းထားသဘောတူထားတဲ့ဟာမျိုးမရှိပါဘူးတို့ပေမဲ့ဒီကျမတို့လူအခွင့်ကုလသမဂ္ဂလူမျိုးရေးခွဲခြားဆက်ဆံမှုဆိုင်ရာပပျောက်ရေးကော်မတီရဲ့ဒီအဓိပ္ပာယ်ဖွင့်ဆိုချက်ကတော့ဒီနားလည်ချက်ကတော့ပေါ့နော်လူတို့တယောက်ကိုတော့၎င်းကျမတို့လူအုပ်စုတစုစုပေါ့နော်လူမျိုးပေါ်အခြေခံဘာသာပေါ်အခြေခံဘာသာစကားပေါ်အခြေခံနေရနေရပေါ်အခြေခံအသားရည်ပေါ်အခြေခံလိင်အပေါ်အခြေခံစသဖြင့်ဒီမတူကွဲပြားတဲ့လူအုပ်စုတစုစုကိုဟိုပြစ်မှတ်ထားပြီးရောပေါ့နော်ကျမတို့ဟိုလူကုံတိတ်ခါညှိုးနှွမ်းစေတဲ့ပုံစံမျိုးသူ့ရဲ့လူကုံတိတ်ခါကိုရော့ကျသွားအောင်လို့ဟိုအမုန်းတရားနဲ့ပြောဆိုလှုံ့ဆော်ရဲဆိုလို့ရှိရင်ဒါအမုန်းစကားဖြစ်တယ်လို့ကျမတို့သတ်မှတ်ကြရပါပေါ့ဆိုတော့ဒီလိုမျိုးလှုံ့ဆော်ခြင်းဟာအမုန်းစကားပြောဆိုခြင်းဟာလူအခွင့်ရေးလွတ်လပ်စွာပြောဆိုခွင့်ကိုကျမတို့ကျင့်သုံးနေတာမဟုတ်ဘူးကျမတို့လူအခွင့်ရေးလူသားတိုင်းလူသားတိုင်းဟာတူညီရဲ့လူကုံတိတ်ခါရှိရဆိုရင်လူအခွင့်ရေးကိုကျမတို့ချိုးဖောက်နေတာဖြစ်တယ်လို့ကျမတို့ပြောလို့ရတယ်ဒါကတော့ဒါကုလသမဂ္ဂရဲ့ဒီ
အဲ့ဒီ
ကဘယ်လိုဆိုင်ရာကော်မတီကနေဒီပဲဖွင့်ဆိုထားတာဖြစ်ပါတယ်ဟုတ
်ဒီပါနိုင်ငံမှာကောအဲ့ဒီလိုအမုန်းစကားတွေရှိခဲ့သလား
မြန်မာနိုင်ငံမှာကမြန်မာနိုင်ငံအပါအဝင်တခြားသောနိုင်ငံတော်တော်များများတွေမှာကျွန်တော်တို့လူဖွဲ့စည်းအခုဒီ modern kit မှာကျွန်တော်တို့လူဖွဲ့စည်းတော်တော်များများမှာအမုန်းတရားပြောဆိုမှုတွေရှိနေပါတယ်မြန်မာနိုင်ငံမှာကအမုန်းတရားတွေအမုန်းစကားတွေဟာဆိုလို့ရှိရင်အခြေတည်ခဲ့တာနှစ်ပေါင်းမြောင်များစွာရှိနေခဲ့ပြီပေါ့နော်အာဏာရှင်တွေကအမုန်းတရားတွေကိုလူအချင်းချင်းကြားထဲမှာဖန်တီးမှုတွေအများကြီးရှိခဲ့ပါတယ်ဆိုတော့အဲ့လိုသုံးခဲ့ရကနေနောက်ပိုင်းတွေမှာဘယ်လောက်ထိဆိုးလာလဲဆိုတော့ဒီမိုကရေစီလှုပ်ရှားသူတွေကိုပြစ်မှတ်ထားပြီးတော့ကျွန်တော်တို့ဟိုအမုန်းတရားတွေဖန်တီးစေတာပေါ့နော်ဖန်တီးခဲ့တာတွေရှိရဥမာဒေါအောင်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးတော့အလူတွေကြားထဲမှာကြောက်စိတ်တွေဖြစ်အောင်မုန်းတရားတွေဖြစ်အောင်ဖန်တီးခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာဆိုလို့ရှိရင်ဒါတိုင်းပြည်နဲ့လူမျိုးကိုမချစ်ဘူးပေါ့နိုင်ငံသားတော်ကိုယူရယ်ပေါ့ဆိုတဲ့ဟာမျိုးနှီးပေါင်းစုံနဲ့ကျွန်တော်တို့နိုင်ငံရေးရအမုန်းတရားတွေဖြန့်ကျင်ပြီးတော့ဒီနိုင်ငံရေးအုပ်စုကိုလူတွေမုန်းတရားအောင်လုပ်ခဲ့တာတွေရှိခဲ့တယ်လို့ဘာသာရေးလူမျိုးစုတွေတိုင်းရင်းသားလူမျိုးစုတွေလူမျိုးစုတွေကိုလည်းအဲလူများစုဗုဒ္ဓဘာသာတွေကနေပြီးတော့မုံတီအောင်နှီးပေါင်းစုံနဲ့ကျမတို့အမုံတရားတွေဖန်တီးခဲ့တယ်နှီးပေါင်းစုံနဲ့လို့ပြောတဲ့အခါမှာသတင်းတူတွေသတင်းအမှားတွေသုံးပြီးတော့ဒီလိုအမုံတရားတွေလူတွေရဲ့ကြားထဲမှာပေါ့နော်အမျိုးစည်းတွေစိုက်ခဲ့တယ်ပေါ့နော်အဥမာ ဒီဗမာပြည်ဟာဗုဒ္ဓဘာသာမြန်မာနိုင်ငံတော်ဖြစ်တယ်ဒါကြောင့်မို့လို့တခြားဘာသာတွေရှိနေခြင်းအပြင်ဒီဗုဒ္ဓဘာသာရဲ့ယက်တည်မှုဟာအာဒါဒါဒါချိန်ချောက်မှုဖြစ်စေရပေါ့နော်ဘယ်ဘာသာကတော့ဒီဗုဒ္ဓဘာသာအတွက်အချိန်ချောက်မှုတွေဖြစ်နေတယ်ဆိုတော့စကားတွေကိုတည်အမှားတွေတွင်ပြီးတည်အမှားတွေတုံးပြီးလူတွေရဲ့ကြားထဲမှာမုန်းတီးအောင်လုတ်ခဲ့တဲ့ဟာမျိုးအဲဒါမှမဟုတ်လဲခုနကတော့ကချင်တို့အဲချင်းတို့ရခိုင်တို့ရိုဟင်ဂျာတို့ဆိုလို့ရှိရင်တော့ဒါတိုင်းပြည်အတွက် threat ဖြစ်တဲ့တိုင်းပြည်မှာတခြားလူမျိုးစုတွေကိုဘယ်လိုမျိုးအထိခိုက်စေမလဲနစ်နာစေမလဲကိုရီစီတခြားလူဥပမာဗမာဗုဒ္ဓဘာသာအများစုစီကနေပြောဘာတွေ resource တွေဘလို့ယူသွားမလဲစသဖြင့် misinformation တွေနဲ့သတင်းအမှားတွေကိုကျွန်တော်တို့သုံးခဲ့တာသတင်းအတုတွေသတင်းအမှားတွေကိုသုံးပြီးတော့ hate speech တွေကိုသုံးခဲ့တာအများကြီးရှိတယ်လို့နောက်ပိုင်းကျွန်တော်တို့ဒီရခိုင်ရေးခင်းဖြစ်လာတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ဒါရိုဟင်ဂျာတွေကိုကျွန်တော်တို့တကယ်ကိုလူတွေယွန်စရာဖြစ်အောင်မုန်းစရာဖြစ်အောင်လူတွေကြောက်လန့်တုံလှုပ်စရာလူအုပ်စုတစုအဖြစ်ဖန်တီးပြီးတော့အမုန်းတရားတွေကိုဟိုလှုပ်ဆော်ခဲ့တာမျိုးကိုရှိခဲ့ပါတယ်။အဲ့ရနေပြီးတော့နောက်ပိုင်းမှာကျမတို့အတန်းဖက်မှုတွေထိဖြစ်သွားခဲ့တယ်ပေါ့နော်။အဲ့ဒီနေရာမှာကျမတို့အမုန်းတရားရဲ့စီးရအရေးပါသွားတာဖြစ်ပါတယ်
။ဟောလူမှုစာမျက်နှာတွေကရောဘယ်လောက်ထိအရေးပါတယ်လဲ
။လူမှုစာမျက်နှာတွေကအမတန်အရေးပါပါတယ်။ကျမတို့လူမှုစာမျက်နှာတွေတတိချက်ဖို့လိုတာကဒီလူမှုစာမျက်နှာတွေ social media တွေပေါ့နော်။ဒီ technology ဒီ online media social media တွေပေါ်မလာခင်တည်းကကျွန်တော်တို့ hate speech တွေဆိုတာကဘာမှအသုံးပြုခဲ့ကြပါတယ်ဥပမာ Nazi Germany တွေကနေပြီးတော့ Jew တွေအပေါ်မှာ hate speech တွေ radio တွေကျွန်တော်တို့ publication တွေစာအုပ်တွေပုံနှိပ်တိုက်တွေသတင်းစာတွေထုတ်ပြီးတော့ကျွန်တော်တို့အမုန်းတရားတွေဖြန့်ချီခဲ့တာရှိပါတယ်လူမျိုးလုံးတက်ဖြတ်မှုတွေစိုးရတဲ့ရာဇဝတ်မှုတွေဖြစ်ခဲ့တဲ့နိုင်ငံတွေတော်တော်များများဟာဒီလိုအလားတူစင်တူတွင်တူမုန်းတရားဖြန့်ချီမှုတွေလုပ်ခဲ့တာကိုကျွန်တော်တို့သိခဲ့ရတာပေါ့နော်အဲဒို့ပေမဲ့ဒီ social media online media လို့ပြော online media တွေဖြစ်လာတဲ့အခါမှာအများပြည်သူအနေနဲ့ပါဝင်လာဖို့ပုံမလွယ်ကူသွားခဲ့တယ်ပထမပိုင်းမှာတော့ဒါဒီအာနာရှိရဲ့လူတန်းစားကပြည်သူတွေကြားထဲမှာသတင်းချက်လက်တွေဒီအမုန်းတရားတွေကိုဖြန့်ချီတာပေါ့နော်ဒီ social media online media တွေရှိလာတဲ့အခါမှာပြည်သူအချင်းချင်းဘယ်သူမှမစိုးလို့ရသွားတယ်ဆိုတော့ဒီအမုန်းတရားဖြန့်တီမှုကဖြန့်ချီမှုကအမတန်လွယ်ကူသွားတယ်မြန်ဆန်သွားတယ်ဒီအတွက်ကြောင့်မို့လို့ပို့ပြီးတော့ကျွန်တော်တို့လူဖွဲ့စည်းအတွက်နဲ့နာမှုရှိခဲ့တယ်အတန်းဖက်မှုတွေလွယ်လွယ်ကူကူနဲ့မြန်ဆန်ဆန်ဖြစ်ခဲ့တယ်လို့ပြောလို့ရပါတယ
်ဟုတ်အဲ့ဒီလိုအမုန်းစကားတွေကအမုန်းစကားဖြစ်နေပဲရက်နေသလားဒါမှမဟုတ်ရာဇဝတ်မှုထိကောဆက်သွားလားဆောစောကလည်းမဟုတ်ဘူးလေသူကတော့ပျော်သွားတယ်ပေါ့နော်ကျွန်တော
်နားမှတ်ပါရဲဒါကြောင့်မို့လို့အမုန်းစကားဟာအမတန်အနေရရှိရလို့ပြောကြတာဖြစ်ပါတယ်ကျွန်တော်တို့လူတူးချင်းစီကိုပြစ်မှတ်ထားပြီးတော့အမုန်းစကားတွေပြောတယ်ပေါ့နော်သူကိုအမုန်းတီးရန်လိုပြီးတော့သူ့ရဲ့လူကပိတ်ခါနှိမ့်ချသွားတော့ပြောဆိုရဲဟာမျိုးရှိရပေါ့နော်ပြီးရင်လူအုပ်စုတွေကိုလူအုပ်စု꽌ပြားတဲ့အုပ်စုတွေကိုပြစ်မှတ်ထားပြီးတော့ပြောဆိုရဲဟာတွေရှိရကျွန်တော်တို့လူတူးချင်းစီကိုအော်ပြစ်မှတ်ထားပြောတဲ့မုံစကားဟာအဲ့ဒီလူတူတယောက်ကိုဒုက္ခရောက်ကောင်ရောက်သွားစေနိုင်တယ်အကျန်းဖက်တဲ့အနေအားကိုရောက်ကောင်ရောက်သွားစေနိုင်တယ်အဲ့ဒါဆိုရင်ဘာဖြစ်လဲဆိုတော့တာမှန်ရဇွမှုဖြစ်သွားမယ်ပေါ့ရိုက်နှက်မှုဖြစ်မယ်လူတက်မှုဖြစ်မယ်ဒီလိုအထိဖြစ်သွားမယ်ပေါ့အဲ့ဒါဟာလဲကျွန်တော်တို့လူဖွဲ့စည်းမှာလက်ခံနိုင်စရာညင်ကြေးရဲ့လူဖွဲ့စည်းမှာလက်ခံနိုင်စရာလုပ်ရမဟုတ်ပါဘူးသို့တော့စစောနာကလူအုပ်စုကိုပြစ်မှတ်ထားပြီးတော့ကျွန်တော်တို့တိုက်ခိုက်တဲ့ပြောတဲ့မုန်းစကားတွေဟာဆိုလို့ရှိရင်ဒီထက်ဆိုးတဲ့အာမေယာဇွေမှုထက်ဆိုးတဲ့ဆိုးရွားတဲ့နိုင်ငံတကာယာဇွေမှုတွေဖြစ်သွားတတ်ပါတယ်အထူးသဖြင့်ဒီလူမျိုးတုံးတက်ဖြတ်မှုပြီးလို့ရှိရင်လူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ယာဇွေမှုတွေအထိဖြစ်သွားတတ်ပါတယ်ဒါတွေကိုကျမတို့ genocide convention အရတော်၎င်းရောမှစာချုပ်အရတော်၎င်းဒီဟာတွေကိုဖြစ်ပေါ်လာမှုတွေသေသေးချာချာရှင်းလင်းထားတာတွေကိုတွေ့ရပါတယ်ဒီလူမျိုးတုံးတစ်ဖက်မှုဆိုင်ရာ
နိုင်ငံတကာအဆင့်မှာကာကွယ်ဖို့ကြိုးစားတာပေါ့နော
်ဟုတ
်လူဖွဲ့စည်းအတွင်းမှာရောပြည်တွင်းမှာရောဒီအမုန်းစကားတွေနဲ့အမုန်းရာဇဝတ်မှုတွေကိုဘယ်လိုများကာကွယ်နိုင်မလဲ
ကျမတို့မြန်မာနိုင်ငံဟာဒီလူမျိုးတုံးတစ်ဖက်မှုပပျောက်ရေးဆိုင်ရာစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့ပြည်တွင်းမှာဖြစ်ပေါ်နေတဲ့လူမျိုးရေးမုန်းတီးမှုတွေလူမျိုးရေးခွဲခြားဆက်ဆံမှုတွေကနေပြီးတော့လူမျိုးရေးလူမျိုးစုတွေကိုပြစ်မှတ်ထားပြီးတော့ခုနမတူကွဲပြားတဲ့အုပ်စုတွေပေါ့နော်လူမျိုးရေးဆိုင်ရာအုပ်စုဖြစ်စရာမလိုပါဘူးတခြားသောလူအုပ်စုတွေပါအမုန်းတရားဖြန့်ချီနေတာတွေကိုတားမြစ်ဖို့တာဝန်ရှိပါတယ်အဲကျမတို့ကတာဝန်ရှိတယ်ဒါပေမဲ့အခုချိန်ထိကျမတို့ အမုန်းတရားဖြန့်ချီတာကိုတားမြစ်တဲ့လှုပ်ဆောင်ချက်တွေကျမတို့မတွေ့ဘူးပါဘူးအရင်တော့အမုန်းတရားဖြန့်ချီတဲ့လူပုံကိုယ်တွေကိုလွတ်ထားတယ်အမုန်းတရားဖြန့်ချီမှုကိုတိုက်ဖြတ်တဲ့လူတွေကိုဆိုလို့ရှိရင်ဒီလူခွင့်ရေးသမားတွေကျမတို့လွတ်လပ်စွာပြောဆိုခွင့်အတွက်တိုက်ပွဲဝင်နေတဲ့လူတွေကိုဆိုလို့ရှိရင်အစိုးရတွေကနေပြီးပြစ်မှတ်ထားပြီးတော့ကျမတို့ထောင်ချတာတွေဖမ်းဆီးတာတွေလုပ်ခဲ့ တ်ပင်ရေးယူတာမျိုးမရှိခဲ့ပါဘူးအခုကစပြီးကျမတို့ကသူကိုယ့်ရဲ့ဒီကျမတို့နိုင်ငံရဲ့တာဝန်ရဒီအမုန်းတရားဖြန့်ချီမှုကိုပပျောက်ဖို့အတွက်ဥပဒေတွေပြဋ္ဌာန်းပြီးတော့လုပ်ဖို့လိုပါတယ်ကျမတို့နောက်လူ့အဖွဲ့အစည်းမှာအမှုရာကျမတို့ရဲ့အတွေးခေါ် behavior ပြောင်းလဲမှုဆိုင်ရာအလုံဆောင်ချက်တွေလုပ်ပြီးတော့ကျမတို့ဟိုဒါကိုတိုက်ဖြတ်ဖို့လိုပါတယ်လူတွေကိုအစာတင်ကြောင်းကနေစပြီးတော့ကျမတို့ရေဒီယိုတွေအေ TV တွေကနေတဆင်လူတွေရဲ့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ပုံမိုလူတွေနားလည်လာအောင်အမုန်းတရားဖြန့်ချီမှုတွေနဲ့ပတ်သက်ပြီးပုံမိုနားလည်လာအောင်သတင်းတုသတင်းမှားတွေနဲ့ပတ်သက်ပြီးတော့လူတွေပုံမိုနားလည်လာပြီးတော့ဘယ်လိုမျိုးကျမတို့ဆိုရှယ်မီဒီယာတွေကိုဟိုတင့်ဝေရှိရှိနဲ့ညီကြီးရဲ့လူအိုင်းဝိုင်းတစ်ခုမှသုံးတဲ့ဆိုရှယ်မီဒီယာတစ်ခုဖြစ်လာအောင်ဖန်တီးမလဲဆိုရဲပညာပေးမှုတွေအများကြီးလိုပါတယ်တစ်ချိန်တည်းမှာပဲခုနကကျူးလွန်နေတဲ့လူတွေကိုလည်းအပြစ်ပေးအေးအေးယူမှုတွေလုပ်ဖို့လိုပါတယ်ဒီလိုနီးလန်းတွေကိုတည်တည်ချာချာစနစ်တကျကျင့်ကြက်သွားမယ်ဆိုလို့ရှိရင်တော့ကျမတို့အမုန်းစကားဖြန့်ချီမှုတွေကိုပပျောက်သွားအောင်လုပ်နိုင်တဲ့အလားအလာတွေရှိပါတယ်အဲ့တော့အဲ့ဒီချိန်ထဲမှာဒီလောက်နဲ့လုပ်ရုံနဲ့မရပါဘူးကျမတို့လူဖွဲ့စည်းကိုပို့ပြီးတော့မှတရားမျှတမှုတရားဥပဒေစိုးမှုတဲ့လူဖွဲ့စည်းဖြစ်လာအောင်အဲတရားမျှတမှုရှိတဲ့လူဖွဲ့စည်းဖြစ်လာအောင်ဒီလူတွေကိုမုန်တီးစေဖို့အခြေအနေဖန်တီးပေးနေတဲ့အလေးထားအလေးအကျင့်တွေကိုလည်းကျမတို့နိုင်ငံတော်အဆင့်အစီအမံတွေလုပ်ပြီးတော့မှဒီဟာတွေပပျောက်သွားအောင်လုပ်ဖို့လိုပါတယ်အဲ့ဒါမှတာလင်ခုနအမုန်းစကားပပျောက်ရေးလှုပ်ဆောင်ချက်တွေဟာပုံမထီရောက်မှာဖြစ်ပါတယ်လို
့ဟုတ်ကဲ့အမဝင်နေကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဆရာ
အခုအမုန်းစကားတွေနဲ့ပတ်သက်ပြီးဆွေးနွေးသင်ပြသွားခဲ့တဲ့ပုံစံကတော့လူ့ဖွယ်ရေးလှုပ်ရှားမှုမဝင်နေဖြစ်ပါတယ်ကျွန်တော်ပေါင်းသားပါ
ဥဒမောင်သားစီစဉ်တဲ့ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကမာစီစဉ်ကိုနှားဆင်ခဲ့တာဖြစ်ပါတယ်။မကြခင်မှာတော့တပတ်အတွင်းထိတ်တန့်ရောက်အင်မာသတင်းနဲ့နိုင်ငံတကာသတင်းစီစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချင်းပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American တန်ကနေ2022ခုနှစ် August လ29ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို ည9:00 နာရီကနေ 10:00 နာရီထိ line meter 3251နဲ့ line meter 190တွေကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါ။မြန်မာစစ်တပ်နဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်း3ခုကိုဗြိတိန်ကတန်ခတ်ပိတ်ဆို့လိုက်ပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်ရိုဟင်ဂျာလူနည်းစုတွေရခိုင်ပြည်နယ်ကနေထွက်ပြေးရတာ9နှစ်မြောက်နှစ်ပတ်လည်မှာသူတို့တွေဘေးကင်းလုံခြုံအောင်နေရာပြောင်းနိုင်ရေးလှုပ်ဆောင်ကြဖို့နိုင်ငံကတိုက်တွန်းလိုက်ပါတယ်။ရုရှားကလောင်စာဆီတွေကိုမြန်မာနိုင်ငံကဝေရော့မှာဖြစ်ပါတယ်။ဒီလိုတစ်ပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာဟာမြန်မာနိုင်ငံခီးစဉ်အပြေမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုလျှည့်တာခီးစဉ်နဲ့ဩဂုတ်လ23ရက်နေ့ကတွားရောက်ခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်နေရပြန်ပို့မယ်ဆိုရင်သူတို့ရဲ့ဘေးကင်းလုံခြုံမှုနဲ့အခွင့်အရေးကိုအမခံနိုင်ဖို့လိုတဲ့အကြောင်းဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအရာရှိတွေကပြောသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်ဟာဒီနှစ်ကုန်ဒီဇင်ဘာလလောက်မှာဖြစ်နိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန်မဆုဘင်မိုမန်ကပြည်ခဲ့တဲ့ရက်ပိုင်းအတွင်းပြောဆိုပါတယ်တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေ2019ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာခဲ့ပြီး9နှစ်ပြည့်တဲ့အချိန်မှာနေရပြန်ပို့ရေးပြန်စဖို့ပြောဆိုတာကို The Daily Star သတင်းစာမှဖော်ပြပါတယ်ဒါပေမဲ့လည်းပြည်ခဲ့တဲ့ရက်ပိုင်းအတွင်းနှုတ်လင်းနေစားနဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျီမဲအွန်လိုင်းကတော့ ဒုက္ခသည်တွေနေရပြန်ပို့ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံအကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စင်းကိုပေးအပ်ခြင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဆိုပြီးခေါ်ဝေါ်ရာကိုလုံးဝလက်မခံနိုင်တဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့တဲ့အထောက်အထားပြနိုင်မယ်ဆိုရင်တော့လက်ခံမယ့်အကြောင်းပြောသွားပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ9သိန်းကျော်ထွက်ပြေးခိုလုံခဲ့ရတာ၅နှစ်ပြည့်လာချိန်နောက်ဆက်တွဲကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝင်ကြီး၊ဗြိတိန်၊အာရှရေးရာဝင်ကြီးတို့အပြင် EU ဥရောပသမဂ္ဂနဲ့မဟာမိတ်နိုင်ငံတွေပူးတွဲပြီးဩဂုတ်လ25ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်လို့သတ်မှတ်ထားတဲ့အမေရိကန်ဆိုးရွားကရိုဟင်ဂျာတွေနဲ့မြန်မာပြည်သူတရားလုံးအပေါ်စစ်တပ်ရဲ့ကျူးလွန်မှုတွေကိုတာဝန်ယူတာဝန်ခံမှုရှိစေဖို့တရားမျှတမှုရစေဖို့ဆက်လက်ဆောင်ရွက်နေကြောင်းနိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုပြီး ICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာရဲ့တင်သွင်းမှုတွေယုံကြည်ရတဲ့ကမ္ဘာတစ်လောကတရားရုံးလျှောက်ထားမှုတွေကိုအမေရိကန်ကဆက်လက်ထောက်ခံနေမှာဖြစ်ပြီးမြန်မာစစ်တပ်ကိုသူ့လိုရဲ့အတွက်တာဝန်ခံမှုရှိစေဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အရေးယူတာမြန်မာအရေး ICC နိုင်ငံတကာတရားရုံးကဖြေရှင်းပေးဖို့တင်သွင်းမှုကိုပါထောက်ခံကြောင်းပြောပါတယ်။ဒါ့အပြင်ထွက်ပြေးခိုလုံတဲ့ရိုဟင်ဂျာတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်တခြားနိုင်ငံတွေနဲ့အတူတသားတဲ့ရက်တီချောင်းနဲ့အဲ့ဒီနိုင်ငံတွေကနေအမေရိကန်မှာအခြေချမဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအတွက်တိုးမြှင့်လက်ခံဖို့လှုံ့ဆော်နေကြောင်းလည်းပြောပါရယ်ဗြိတိန်နိုင်ငံရဲ့ဌာနအာရှရေးရာဝန်ကြီးအမန်ဒါမင်းလင်းကလည်းအခုလို၅နှစ်ပြည့်ချိန်မှာမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်းတချို့ကိုအရေးယူတန်ခတ်လိုက်တယ်လို့မြန်မာစစ်တပ်ကျူးလွန်တဲ့ ethnic cleansing လူမျိုးစုလိုက်ရှင်းလင်းမှုကိုရှုတ်ချကြောင်းနဲ့ရိုဟင်ဂျာတွေနဲ့တသားတဲ့ရက်တီချောင်းကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဥရောပသမဂ္ဂ၊ဩစတြေးလျ၊ကနေဒါ၊နယူးဇီလန်၊နော်ဝေး၊ UK နဲ့အမေရိကန်နိုင်ငံသားဝင်ကြီးတွေကလည်းရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှု၅နှစ်ပြည့်ပူးတွဲကြေညာချက်ထုတ်ပြန်ပြီးရိုဟင်ဂျာတွေတရားမျှတမှုရဖို့နဲ့ဘေးကင်းလုံခြုံပြီးနေရပ်ပြန်နိုင်အောင်နိုင်ငံသားအတိုင်းအဝန်ကဝိုင်းဝန်းလှုံ့ဆော်ပေးဖို့တောင်းဆိုခဲ့ကြပါတယ
်။ကုန်စည်နှုန်းတွေတရရိပ်တက်နေတဲ့မြန်မာမှာလောင်စာဆီမလုံမလောက်ဖြစ်နေတယ်လို့ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့လို့ရကြောင်းတန်ခတ်ပိတ်ဆို့ခံထားရတဲ့ရုရှားကလည်းသူရဲ့လောင်စာရောင်းချနိုင်မယ့်ဈေးကွက်ရှာနေပါတယ်။မြန်မာနိုင်ငံမှာလောင်စာဆီပြက်လက်သွားမှာကိုစိုးရိမ်မှုတွေရှိနေတဲ့အတွက်အခြေအနေတွေပြည်လဲသွားအောင်ရုရှားရဲ့လောင်စာဆီတွေဝယ်ယူတင်သွင်းဖို့စီစဉ်နေတယ်ဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုကိုးကားပြီးတော့ Warsaw Institute မူဝါဒလေ့လာရေးအဖွဲ့ကဩဂုတ်လ24ရက်နေ့မှာဖော်ပြထားပါတယ်။ရုရှားကနေလောင်စာဆီတွေတင်သွင်းဖို့ရှိတယ်လို့စစ်ကောင်စီဘက်ကပြောနေပေမဲ့လို့လက်ရှိမှာတော့လောင်စာဆီဈေးတွေတစ်ချိန်ထိုးတက်လာနေတဲ့အတွက်ကုန်သည်တွေကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေအတွက်လုပ်ငန်းပုံမှန်လက်ပတ်ပို့ဆောင်အထောက်အကူခက်ခဲနေတာပါတရားဝင်ဖွင့်ခွင့်ရထားတဲ့စီးပန့်လိုင်စရာ73စီအယောင်းဆိုင်ကြီးတွေမှာတရားဝင်သတ်မှတ်ထားတဲ့စီးလီတာဈေးနှုန်းကတရက်ကို750လောက်တက်နေပြီးပြင်ပမှာတော့တရက်ကို1လီတာ700နှုန်းလောက်တက်နေတာပါတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းနဲ့ရောင်းရင်အရှုံးပေါ်နေတဲ့အတွက်စီးအယောင်းဆိုင်အများစုကပိတ်ထားကြတယ်လို့73စီလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်လောင်စာဆီပြန်မသွားအောင်လုပ်ကင်နေတယ်လို့ပြောဆိုထားတဲ့စစ်ကောင်စီကတော့စီတင်မောတွေလက်ရှိရောက်နေပြီးမကြာခင်မှာလောင်စာဆီတင်မောတွေထရောက်လာဖို့ရှိတဲ့အတွက်ဆီပြက်လက်သွားမှာမစိုးရိမ်ရဘူးလို့ပြောပါတယ်။ပြင်ပကြိုက်ရောင်းကြိုက်ဝဲစီဆိုင်တွေမှာတလီတာကိုကြက်တရားစီနှုန်းထပ်တက်နေပြီးအလံဝေးတဲ့စကိုင်းချင်းကချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်တုံးစီစီတွေကအဆမတန်ထိုးတက်နေတာလည်းဖြစ်ပါတယ်။
မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ဆိုတဲ့စီးပွားရေးကုမ္ပဏီ၃ခုကိုဗြိတိန်ဆိုးရွားရဲ့အရေးယူတန်ခတ်မှုစီးရင်နဲ့ထည့်သွင်းလိုက်ပါတယ်။ Star Sapphire Group, International Gateways Group နဲ့ Sky One Construction တို့ကိုတန်ခတ်မှုစီးရင်နဲ့ထည့်သွင်းလိုက်တာဖြစ်ပြီးလဟာမြန်မာစစ်တပ်ရဲ့လက်နက်နဲ့ဝင်ငွေရမှုလမ်းကြောင်းကိုကန့်သတ်ပိတ်ဆို့ဖို့ရည်ရွယ်တယ်လို့ဗြိတိန်နိုင်ငံသားကကြေညာပါတယ်။အချိန်ထဲမှာပဲ ICJ ပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာနဲ့မြန်မာရင်ဆိုင်နေရတဲ့ရိုဟင်ဂျာအမှုမှလည်းတရားမျှတမှုရေးအတွက်ဗြိတိန်ဘက်ကဝင်ရောက်ကူညီသွားဖို့အဆုံးဖြတ်လိုက်တယ်လို့လည်းဗြိတိန်နိုင်ငံသားရေးကအခုဩဂုတ်လ25ရက်နေ့မှာထုတ်ပြန်ပါတယ်။ဗြိတိန်ဆိုရရဲ့အရေးယူမှုတွေနဲ့ပတ်သက်လို့ဝမ်းမြောက်ဝမ်းသာဖြစ်ရတယ်လို့ဘာမာကမ်ပိန်း UK အဖွဲ့ကထုတ်ပြန်ကြေညာပါတယ်။မြန်မာစစ်တပ်ဟာစေစုနှစ်တွေနဲ့အချီနိုင်ငံတကာဥပဒေတွေချိုးဖောက်နေပြီးဒီပေါ်မှာတုံ့ပြန်မှုမရှိတာကြောင့်နောက်ထပ်အာဏာသိမ်းမှုတွေနဲ့လူမျိုးလုံးတပ်ဖြတ်မှုတွေကျူးလွန်ဖို့ဖြစ်လာစေတယ်လို့ဘာမာကမ်ပိန်း UK ကပြောပါတယ်။စစ်အာဏာသိမ်းခဲ့တဲ့လောရက်ပေါ်ဖိအားပေးတဲ့အနေနဲ့ဗြိတိန်ပါဝင်အနောက်နိုင်ငံတော်တော်များများကစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတော်တော်များများကိုဇက်တိုက်ဆိုသလိုတန်ခတ်ပိတ်ဆို့လာနေတာလည်းဖြစ်ပါတယ်
မြန်မာနိုင်ငံဟာအကူအညီပေးရေးလှုပ်သားတွေအတွက်ကမ္ဘာမှာအနေအချင်းဆုံးလှုပ်ရှားလုပ်ကိုင်နေရတဲ့နိုင်ငံတွေထဲကတခုအပါဝင်ဖြစ်နေတယ်လို့ Care International နိုင်ငံတကာပရိုက်တာအဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြထားပါတယ်။2022ခုနှစ်အစောပိုင်းကစပြီးတော့ကမ္ဘာပေါကပဋိပက္ခတွေကြားအကူအညီပေးရေးလှုပ်သား44ယောက်သေဆုံးခဲ့ပြီးတောင်ဆူဒန်အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံမှာအများဆုံးသေဆုံးခဲ့တာလို့ Care International အဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြပါတယ်။အခုနှစ်ဆန်းကဆက်လို့တောင်ဆူဒန်မှာတိတ်ဆုံးခဲ့တဲ့အကူအညီပေးရေးလှုပ်သား17ယောက်ရှိပြီးအာဖဂန်နစ္စတန်မှာ10ယောက်ရှိသလိုမြန်မာနိုင်ငံမှာ9ဦးတိတ်ဆုံးခဲ့တဲ့အကြောင်းစီရင်တွေမှာဖော်ပြထားပါတယ်။စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအကူအညီပေးရေးလုပ်ငန်းတွေလုပ်ကမ်းရမှာအရင်ကနဲ့မတူဘဲအခက်အခဲတွေရင်ဆိုင်နေရတယ်လို့ပရဟိတဆောင်ရွက်သူတွေကလည်းပြောပါတယ်။အတိတ်တော့ကရောက်နေသူတွေကို24နာရီအချိန်မီကူညီပေးနိုင်ဖို့ကစစ်ကောင်စီကထုတ်ပြန်ထားတဲ့ညမထွက်ရအမိန့်အပါဝင်ဒေသတွင်လုံခြုံရေးအခြေအနေတွေကြောင့်အခက်တွေ့နေတယ်လို့ပရဟိတအဖွဲ့တွေကပြောပါတယ်။အကူအညီပေးရလုံငန်းလုပ်ကိုင်နေသူတွေမှာဘဏ္ဍာငွေရှာမရတာ၊သွာလာရေးအဆင်မပြေတာ၊သက်ဆိုင်ရာကပိတ်ဆို့ဟန်တာတာစတဲ့ကွဲပြားတဲ့အခက်အခဲတွေနဲ့ကြုံနေရတာပါ
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်သူတွေကိုနှိတ်ကုတ်ဖမ်းဆီးမှုတွေဆက်လက်လှုပ်ဆောင်နေတာမှာတော့ရှင်းလင်းလုံးထိမ့်မှန်ဆန္ဒပြသူတချို့ကိုစစ်ကောင်စီကဖမ်းလိုက်တယ်လို့ပုံမှန်905နဲ့ဝရမ်းထုတ်ထားတဲ့နိုင်ရေးကူညီမှုအသင်းတီထောင်သူလောက်ကင်သူရုပ်ရှင်မင်းသားကျော်သူရဲ့နေရင်ကိုလည်းစစ်ကောင်စီကချိတ်ပိတ်တင်းယူလိုက်ပါတယ်။တချိန်ထဲမှာပဲတိုင်းရင်းသားဒေသတွေနဲ့မြန်မာနိုင်ငံအထက်ပိုင်းစကိုင်းတိုင်းမကွေးတိုင်းတို့မှာစစ်ကောင်စီရဲ့ထိုးစစ်တိုက်ခိုက်မှုတွေပြီးခဲ့တဲ့ရက်ပိုင်းအတွင်းဆက်တိုက်ဖြစ်ပွားနေတာပါ။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပြီးတိုက်ပွဲကြားမြေမြုံပိုင်းနှင်းပြီးလို့အရက်သားတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်နီလူ့အခွင့်အရေးအဖွဲ့ကပြောပါရယ်။အိုးရင်စွန်ခွာထွက်ပြေးရသူတွေတောင်းတဲ့ချီရှိနေတဲ့အတွက်စားနပ်ရိက္ခာအခက်အခဲပိုဖြစ်လာတယ်လို့လည်းကူညီပေးနေသူတွေကပြောပါရယ်။ကြေးရွာတဝိုက်တက်ဆွဲထားတဲ့စစ်ကောင်စီတပ်တွေပြန်ထွက်ခွာချိန်မှာမြေမြုံပိုင်းနေထောင်ထားခဲ့တယ်လို့ဒီမော့ဆိုဒေသခံကာကွယ်ရေးတပ်တွေကပြောပါရယ်။တိုက်ပွဲတွင်ထိခိုက်ဒဏ်ရာရတာတွေနဲ့မြေမြုံပိုင်းထောင်ထားခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တရားအတည်ပြုချက်တော့မရသေးပါဘူး။ဩဂုတ်လ24ရက်နေ့တုန်းကပဲဒီမော့ဆိုမြို့နယ်မှာရွာထဲစားနပ်ရိက္ခာပြန်လာယူတဲ့အမျိုးသမီးတူမိုင်းနှင်းမိပြီးခြေလက်ထိခိုက်ဒဏ်ရာရရှိသွားတယ်လို့ကရင်နီလူ့ဖွယ်အဖွဲ့ဒါရိုက်တာကိုပညာက VOA ကိုပြောထားပါတယ
်။ဆွေရကတော့ပုံမှန်တင်းမာနေမှုတော့ရှိတယ်နောက်ပြီးတော့မှကျွန်တော်တို့ဒီမနေ့ကညအောင်ပြောလို့ရပါဘူး။မနေ့ကမနေ့ sorry ဆိုနေကျွန်တော်တို့ဒီ mind ပေါ့နော်ကျွန်တော်တို့တရားပြောပြနေတဲ့ကျွန်တော်တို့ mind နေတာရှိတော့ပေါ့။ဒါဒီ sick ဒီ sick on the third day ရွာဝင်ပြီးအခက်မှမိတာ mind တော်တော်များထောင်းသွားပေါ့နော်။ခဏခဏတော့ရှင်းနေခဏခဏလည်းပြောဟိုပြထောင်းရတာပေါ့နော်
။မြန်မာနိုင်ငံတွင်တိုက်ပွဲမပြတ်ဖြစ်နေတဲ့ဒေသတွေမှာမြန်မာစစ်တပ်ကစစ်ဘက်အရက်ဖက်မခွဲကြဘဲမြေမြုံမိုင်းသုံးတိုက်ခိုက်နေပြီးဒါဟာဆေးရဆွေးမှုကျူးလွန်ရာရောက်တယ်လို့ MSD International လူ့အခွင့်အရေးအဖွဲ့ကဇူလိုင်လနှောင်းပိုင်းမှာအစီရင်ခံစာထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်ပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကလည်းမြေမြုံမိုင်းအသုံးပြုတာတွေရှိနေတဲ့အကြောင်းနိုင်ငံတကာမြေမြုံမိုင်းတားဆီးရေးအဖွဲ့တွေရဲ့အစီရင်ခံစာမှာဖော်ပြလေးရှိပါတယ်။စကိုင်းတိုင်းထဲမှာလည်းဩဂုတ်လအစောပိုင်းကမြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းတဲ့စစ်စင်ရေးတွေဇက်တိုက်လုပ်နေပြီးဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့အမဲလုံလုံတိုက်ပွဲတွေဖြစ်ပွားရာကရွာတချို့လည်းမီးရှို့ခံခဲ့ရပါတယ်။မြန်မာစစ်တပ်ဘက်ကတော့အရက်သားနေအိမ်တွေကိုမီးရှို့ဖျက်ဆီးတာမရှိဘူးလို့ညင်းဆိုနေပေမဲ့လည်းသခိုင်းတိုင်းတွေကကြေးရွာတွေမီးရှို့ခံရတဲ့သတင်းတွေဇက်တိုက်ဆိုလိုထွက်နေပြီးဒေသခံတွေကတော့စစ်ကောင်စီတပ်တွေရဲ့နေမီရှင်းလင်းထိုးစစ်အတွင်းမှာအရှုတ်ခံခဲ့ရတာလို့ပြောဆိုနေကြပါတယ
်။တပတ်တွင်းထိပ်တန်းရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုအလဲပေးကြပါတယ်။ယူကရိန်းလွတ်လပ်ရေးနှင့်ရုရှားကြည့်ကြော်စစ်ဆတဲ့6လပြည့်ဝန်းကျင်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာရာထူးတောင်ဝန်ထမ်းဆောင်မှုအရာကြီးဆိုင်းငံ့ထားပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်နာဂျစ်ဘရာဇက်နောက်ဆုံးအယူခံပယ်ချခံရပြီးတော့အဂရီလိုက်စားမှုကြောင့်ထောင်ဒဏ်12နှစ်စတင်ကြခံနေရပါတယ်။ဒီလိုတစ်ပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမိုက်အီတန်စင်နဲ့ကိုစံကျော်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ဗျာ။
ဒီရင်ဘက်ဩဂတ်စ24ရက်နေ့ဟာဆိုဗီယက်ပြည်တော်စုလက်အောက်ကနေလွတ်မြောက်တဲ့32နှစ်ပြည့်ယူကရိန်းလွတ်လပ်ရေးနေ့ဖြစ်တဲ့အပြင်ရုရှားရဲ့ကြီးကျော်စစ်စတင်တဲ့6လပြည့်လည်းဖြစ်ပါသေးတယ်။လွတ်လပ်ရေးနေ့အပြီးနောက်တည့်ရက်ဩဂတ်စ25ရက်နေ့မှာဒေါနက်စ်မြို့အပောင်းဝင်ယူကရိန်းတပ်ဆွဲထားတဲ့နေရာတွင်လည်းလက်နက်သုံးလောင်းယုံတွေကိုရုရှားစစ်တပ်ကဆက်လက်ပြီးတော့တိုက်ခိုက်နေတဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဌာနကပြောပါသေးတယ်။ယူကရိန်းတပ်တွေရှေ့တန်းကနေဆုတ်ခွာခဲ့တဲ့အကြောင်းရုရှားဘက်ကပြောပြီးတော့ယူကရိန်းဘက်ကတော့တံပြန်တိုက်ခိုက်မှုတွေကိုတခြားလမ်းကနေဗက်ပြောင်းပြီးတော့တိုက်ခိုက်နေတယ်လို့ပြောပါသေးတယ်။ ไม่แค่เพียงสุขการอยู่กันกับเสบียงปั้นบุญในปีลีจางยังกากรีสเนตุยเอ็มยังเนี่ยแค่ยังมีเจ้าตุยลูเม่ลีจางยังแต่เพียงกากรีสเนตุยเวลาสเนตุยเอาไปเวทอลาเนี่ยเปลี่ยนนิบาสี่กุญยุยแทบไม่รับไปทาวารีอาคุเปเอเมสี่กุญยุยฮะอยู่กันนี่เนี่ยกุกุกุยิ่งเชี่ยแข็งกากรีนายเอาชีวิตรับไปได้เจ้าไม่แค่ทำร้ายแต่งงานเปลี่ยววารีปีเกิดนี่คุยกันแล้วจะมาอยู่กันจนอเมริกันก็ทอลาแต่เสด็จมาเช่าเปลี่ยนบุสิบห้าสัญญากุญยุยเปียเขวารีเ Quatabo, Keith Muro, American Tayonga, Ginaja Topia, the Deep Big Valley. Boya Hamiji Francis Garo, Chola Jakuk and Sisson Rainy Jarry, Ukraine, Pitubi, Dress Sudan Pizabo, Oyas Lanesselli and Sudan Wema, Banja Gedalo, Silver Santa Pune, Zaporizia, Nuclear de Abi Sayo, and Yemepia Los Angabole, Mioline Subra to Gapio Dawari.
ဒီနေ့ချီတိုးလာနေတဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတင်ပြနိုင်ဖို့အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲပြီးအကြီးဆုံးစီရေးလက်ချင်းမှုကိုအော်ဂုတ်လ22ရက်နေ့မှာစတင်ပြုလုပ်နေကြောင်းတောင်ကိုရီးယားအာဏာပိုင်တွေကိုကိုးကားဖော်ပြထားပါတယ်။တည်င်းတစ်ပတ်ကြာမဲ့အမေရိကန်တောင်ကိုရီးယားပူးတွဲစီရေးလက်ချင်းမှုအတွင်းမှာတောင်ကိုရီးယားအခြေခံရန်နေရာတွေကိုမြောက်ကိုရီးယားဘက ကျွန်တော်တို့ရဲ့အနေနဲ့ပါအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးရဲလက်ချင်းမှုတွေကိုလျှော့တာရွှေ့ဆိုင်းတာတွေကိုနှစ်ထောက်ဆက်ကွန်ကလေးကလှုပ်လာခဲ့တာပါဒါပေမဲ့ဒီနှစ်မေလမှာတောင်ကိုရီးယားသမ္မတတဲ့ရွန်းဆုပ်ရိုးရာထူးတက်လာပြီးနောက်ပိုင်းမြောက်ကိုရီးယားရဲ့အနေအကနေကာကွယ်နိုင်မှုစီရေးလက်ချင်းမှုတွေတိုးလုံးမယ်လို့ကတိပေးထားတဲ့အတိုင်းဒီနှစ်တွင်မေဆိုင်တုံးတိုက ပြောနေပေမဲ့ဒါဟာကျူးကျော်ဝင်ရောက်ဖို့ပြင်ဆင်မှုအဖြစ်မြောက်ကိုရီးယားဘက်ကပုံဖော်ပြောဆိုနေပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီနှစ်အတွင်းမစ်ဆိုင်းတုံးပစ်ခတ်စမ်းသပ်မှုအကြိမ်30တဲ့မနေ့လုပ်ခဲ့ပြီးအမေရိကန်ပြည်ထောင်စုကိုပစ်မှတ်ထားတဲ့တိုက်ချင်းပြစ်မစ်ဆိုင်းတုံးစမ်းသပ်မှုလည်းပါဝင်တာဖြစ်ပါတယ်။
ထိုင်းဝန်ကြီးချုပ်ပရောချန်ဝချာရဲ့တရားဝင်တာဝန်ထမ်းဆောင်မှုကိုယာယီဆိုင်ခံထားဖို့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကဩဂတ်လ24ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်။ဝန်ကြီးချုပ်ပရာယွတ်တာဝန်ထမ်းဆောင်ရဲ့တည်တန်းကာလကိုဥပဒေကြောင့်အရာအပြန်လည်သုံးသပ်နေတဲ့အတွက်သူ့ရဲ့တာဝန်တွေကိုဆိုင်ခံလိုက်တာပါ။ထိုင်းနိုင်ငံရဲ့2019ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရမိသူမဆိုဝန်ကြီးချုပ်ယာတွေကို၈နှစ်ထပ်ပို့ပြီးတော့မထမ်းဆောင်မှုအတားမြစ်ထားပါတယ်။2014ခုနှစ်မှာအာဏာသိမ်းထားတဲ့စစ်တပ်အကြီးအကဲဟောင်းပရာယွတ်ရဲ့တည်တန်းရှင်းနှစ်ပြည်သွားပြီးဆိုပြီးတော့တိုက်ခိုက်တွေကထောက်ပြပြီးယာတို့ကလည်းနှုတ်ထွက်ပြီးတောင်းဆိုနေတာပါ။ဒါပေမဲ့လည်းဝန်ကြီးချုပ်ပရာယွတ်ကိုထောက်ခံသူတွေကသူဝန်ကြီးချုပ်ဖြစ်တာဝန်ဆထမ်းဆောင်တာ2019ခုနှစ်ကစစ်တပ်ဦးဆောင်ရေးဆွဲတဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေတည်ပြုပြီးမှထမ်းဆောင်တာဖြစ်တယ်ဆိုပြီးတော့ပြောနေကြသလိုတချို့ကလည်း2019နိုင်ငံလုံးဆိုင်ရာဆန္ဒခံယူပွဲတွေပြီးမှတာဝန်ထမ်းဆောင်နေဆိုပြီးတော့ရေးတွက်ရမယ်အကြောင်းပြောဆိုနေပါလေ။လောလောဆယ်စစ်တပ်အကြီးအကဲဟောင်းအသက်89နှစ်အရွယ်ဒုတိယဝန်ကြီးချုပ်ပရာဝစ်ဝေါင်စုဝမ်ယာယီဝန်ကြီးချုပ်ဖြစ်ခန့်အပ်ထားပြီးတော့အစိုးရအဖွဲ့အတွက်တခြားပြောင်းလဲရက်ခတ်မှုတွေရှိမှာမဟုတ်ပါဘူး။စစ်တပ်ကတော့ဘယ်အစိုးရတက်တက်ထောက်ခံမယ်လို့ပြောထားပြီးတော့အတက်ခင်တွေကတော့အခုဒီကိစ္စအစိုးရလုံးတလောက်နဲ့မလုံလောက်ဘူးဆိုပြီးတော့ပြောဆိုနေပါလေ။ဝန်ကြီးချုပ်ပရာယွတ်အတွက်တော့တရားရုံးကိုတုံ့ပြန်ဖို့အချိန်15ရက်ရမှာဖြစ်ပြီးအခုလိုရုပ်တရက်ဝန်ကြီးချုပ်ရာဒုကနေရက်ဆိုင်မှုကြောင့်ထိုင်းနိုင်ငံရေးပါမေးမယာမတိကြမှုတွေဖြစ်သွားခဲ့ပါလေ
။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဆက်ဩဂုတ်လ23ရက်နေ့မှာနောက်ဆုံးကြေညာတဲ့အယူခံကိုတရားသူကြီး9ယောက်ပါဖက်ဒရယ်တရားရုံးကတညီတညွတ်တဲ့ပယ်ချခဲ့တာကြောင့်အဲ့ဒီနေ့ကစပြီး12နှစ်ထောင်တိုင်ကိုစတင်ကြာခံနေခဲ့ရတာပါနောက်တမှုအတွက်တော့နောက်2ရက်အကြာဩဂုတ်လ25ရက်နေ့မှာတရားရုံးမှာဆက်လက်စစ်ဆေးကြားနာခဲ့ပါတယ်နာဂျစ်ရာဇက်ဟာတမိုင်းမှာထောင်ကျခံရတဲ့ပထမဆုံးမလေးရှားဝန်ကြီးချုပ်ဟောင်းဖြစ်သွားပါတယ် WAMNDB Band ရင်းနှီးမြှုပ်နှံမှုရန်ပုံငွေအလွဲသုံးစားမှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်စားမှုတွေနဲ့ဝင်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုအခုလိုထောင်တဲ့အပြစ်ပေးလိုက်တာပါအသက်69နှစ်အရွယ်နာဂျစ်ရာဇက်ဟာသူဝင်ကြီးချုပ်တာဝန်ယူစဉ်2009ခုနှစ်တုန်းကနိုင်ငံတော်ဗန်နာငွေအမေရိကန်ဒေါ်လာ 4.5 ဘီလီယံနဲ့စတင်တည်ထောင်ခဲ့တဲ့ WAMNDB ဘဏ်ကငွေတွေခိုးယူခဲ့တဲ့ဆိုတဲ့စွပ်စွဲချက်နဲ့တရားစွဲခံခဲ့ရတာပါကြားနာစစ်ဆေးမှုတွေအကြိမ်ကြိမ်ပြုလုပ်ပြီးတဲ့နောက်အာဏာအလွဲသုံးစားလုပ်မှုတရားမဝင်ငွေကြေးလွှဲပြောင်းမှု WAMNDB လက်အောက်ခံSRC International ထံကအမေရိကန်ဒေါ်လာ10သန်းနီးပါးတရားမဝင်လက်ခံခဲ့မှုတို့အတွက်2020ခုနှစ်ဇူလိုင်လမှာထောင်ဒဏ်12နှစ်ချမှတ်အပြစ်ပေးခံခဲ့ရတာပါဝင်းကြီးချုပ်ဟောင်းရာဇက်ကတော့သူ့မှာအပြစ်မရှိကြောင်းတလျှောက်လုံးပြောဆိုနေခဲ့တာဖြစ်ပါတယ်
ပြုံးနိုင်ငံဟာရှင်ကျန်းဒေသနဲ့ပတ်သက်ပြီးတော့ကမ္ဘာကတည်မြဲနားလည်ထားမှုပေါ်မှာလှည့်ပြားပြောင်းလဲဖြစ်ဖို့ကြိုးစားနေသလိုဝီဂါနဲ့တခြားမူဆယ်လူနည်းစုတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာရာဇဝတ်မှုကျူးလွန်နေရတွေကိုဖော်ထုတ်နေတဲ့လွတ်လပ်တဲ့သတင်းရင်းမြစ်တွေကိုဖိနှိပ်နေတဲ့အကြောင်းအမေရိကန်စိုးရကထုတ်ပြန်တဲ့စီးရင်ခံစာမှာဖော်ပြထားပါတယ်။တရုတ်တို့ကျင့်သုံးနေတ တခြားနည်းလမ်းတစ်ခုကတော့ရှင်ကျန်းကိစ္စဝေဖန်သူတွေကိုရှာဖွေပြီးနှုတ်ဆက်တော်အောင်လုပ်တာအသက်အန္တရာယ်ဆိုင်ရာချင်းဆောင်မှုစိုက်ဘာတိုက်ခိုက်မှုနဲ့တခြားအနောက်ရှက်ပြီးချင်းချောက်တာတွေလုပ်တယ်ဆိုတဲ့အစီရင်ခံစာကပြောပါတယ်။အဲ့ဒီနည်းလမ်းနဲ့ရှင်ကျန်းကိစ္စဝေဖန်သူတရုတ်ပြည်တွင်းကပြည်သူတွေကိုရောနိုင်ငံရဲ့ချရောက်နေတဲ့တရုတ်ငွေပွားတွေကိုပါပိတ်မှတ်ထားပြီးတော့တိုက်ခိုက်နေတယ်ဆိုပြီးတော့အမေရိကန်နိုင်ငံကြေးဝန်ကြီးဌာနကပြောပါတယ်။တရုတ်တို့ကတော့ရှင်ကျန်းဒေသကဝီဂါတွေပေါ်မှာလူခွင်ချိုးဖောက်မှုတွေရှိရဲဆိုတဲ့ဆွဆွဲချက်တွေကိုညင်းဆိုထားပါတယ်။
ပြီးခဲ့တဲ့သတင်းပတ်ကောင်ကမှကိုဗစ်နှက်ကလေးအဖြစ်ထွက်ထားတဲ့အမေရိကန်သမ္မတကတော်ဂျေးလ်ဘိုက်ဒန်ကိုအခုထပ်ပံစစ်ဆေးကြည့်ရမှာအော်ဂုလ24ရက်နေ့မှာတော့တကြော့ပြန်ကိုဗစ်ကူးစက်မှု positive အဖြစ်ထွက်တာတွေ့ရပါတယ်။ဒလဝဲပြည်နယ်ရီဟိုဘုတ်အပန်းဖြေကမ်းခြေမှာဇနီးဖြစ်သူဂျေးဘိုက်ဒန်နဲ့လာရောက်တွေ့ဆုံခဲ့တဲ့သမ္မတဂျိုးဘိုက်ဒန်ကိုထပ်မံစစ်ဆေးရမှာတော့နှက်ကလေးအဖြစ်ထွက်ခဲ့တယ်လို့အင်ဗျူရောကပြောပါတယ်။ဒီလအစောပိုင်းတုန်းကကိုဗစ်ကူးစက်ခဲ့တဲ့သမ္မတဘိုက်ဒန်ဟာလည်းပြန်ကောင်းသွားလိုက်ပြန်ကူးလိုက်ဖြစ်ခဲ့ပါတယ်။သမ္မတကတော့ဂျေးဘိုင်ဒန်စီမှာ positive အဖြစ်ထွက်ပေမဲ့ကိုဗစ်ဝေဒနာလက္ခဏာတွေတော့မပြဘူးလို့သမ္မတဘိုင်ဒန်ရဲ့လက်ထောက်ပြန်ကြားရေးအရာရှိကယ်စီဒိုနိုဟုကပြောပါတယ်သမ္မတကတော့ဒလဝဲမှာပဲ quarantine ဝင်နေဆဲဖြစ်တယ်လို့ဆိုပါတယ
်မေခင်တရားစုအပါအဝင်ကဘာတလွားမှာကိုဗစ်ကူးစက်ခံရသူဥယျာဉ်ဆက်တိုးနေတယ်လို့မြောက်ကျောက်ယောဂအတီးပြလူနာလည်းတိုးလာနေပါတယ်မေခင်ပြောင်စုမှာဒီသတင်းပတ်လည်းဒီကိုဗစ်တီးပြလူနာ 93.8% တန်းနဲ့မြောက်ကျောက်တီးပြလူနာ 16,600 ထက်မနည်းတွေ့ရှိထားပါတယ်လောလောဆယ်မှာတော့ကမ္ဘာနိုင်ငံတွေရဲ့အမေရိကန်ပြောင်စုမှာကိုဗစ်နဲ့မြောက်ကျောက်လူနာအများဆုံးတွေ့ရှိထားတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာလည်းဩဂတ်စ24ရက်နေ့နောက်ဆုံးရစီရင်အရာကိုဗစ်လူနာအသစ် 11,000 ကျော်တွေ့ရှိခဲ့ရပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကကိုဗစ်ကူးစက်ခံရသူဥယျာဉ်လျှော့နေခဲ့ပေမဲ့ဒီသတင်းပတ်အတွင်းမှာကူးစက်ခံရသူဥယျာဉ်တက်လာနေပြီးတော့နောက်နှစ်ပတ်သုံးပတ်လောက်ထိဆက်များလာနိုင်တယ်ဆိုပြီးတော့တောင်ကိုရီးယားကျန်းမာရေးဌာနကခန့်မှန်းထားပါတယ်ရှင
်ဒီဘက်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်အီတန်စင်နဲ့ကိုစံကျော်တို့တင်ဆက်ပေးကြတာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမှာပါသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်သောရစနေနေ့နဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့burmese@vuanews.com ကိုစာရေးသားပြပို့နိုင်တယ်လို့ကျွန်တော်တို့ Facebook စာမျက်နှာကနေလည်းဆက်သွယ်နိုင်ပါတယ်ခင်ဗျာအခုတော့ကြန့်ရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုမင်းကတလက်ကြီးညာပေးมาဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အိမ်ရှာဖွေမှုတဲ့လူဝက်ထောက်လိုင်းသမားတွေအတွက်လုံခြုံရေးစိုးရိမ်စရာတွေ့ခဲ့ပါတယ်သမ္မတဟောင်းထရမ့်ရဲ့ Florida အိမ်ကိုဒီတစ်ခါဝင်ရှာဖို့ဝရမ်းစာယာယီ FBI တရားရုံးထွက်ဆိုချက်ကိုလုံခြုံရေးရာစီစစ်ဖျက်တောက်ပြီးမနေ့ကထုတ်ပြန်ခဲ့ရမှာအခုလိုစိုးရိမ်စရာပါတဲ့ထိတ်တန့်လျှို့ဝှက်ထောက်ထားအရင်တွေ့ထားခဲ့တာကိုထုတ်ပြောထားပါတယ်အခုတစ်ခါဝင်ရှာပြီးနှစ်ပတ်ကျော်ကြာမှလူသိရှင်များထုတ်ပြန်ပေးတဲ့ဒီ FBI ပြည်တော်စုစစ်ဆေးရေးဘီရိုရဲ့ထွက်ဆိုချက်ကစာမျက်နှာ38မျက်နှာရှိပေမဲ့တဝက်လောက်ကိုလုံခြုံရေးအတွက်မှင်မဲ့အထူးကြီးတားပြီးဖတ်မရအောင်စီစစ်ဖျက်တောက်ပြီးမှထုတ်ပြန်ခဲ့တာပါခင်ဗျာယူကရိန်းနိုင်ငံကဇပိုရှိုရှားနျူကလ িয়ার ဒါဘေးစက်ရုံကနေလက်စစ်တရားပြန်လည်ရရှိခဲ့ပေမဲ့အဲ့ဒီနောက်တွဲကအခြေအနေတွေဟာအလွန်စိုးရိမ်ပွဲရှိနေပြီးအန်ဒီယယ်လည်းရှိနေသေးပဲလို့သမ္မတဗလာဒီမာဇလန်စကီကပြောခဲ့ပါတယ်။သူ့ရဲ့ပုံမှန်ညနေခင်းမိကုံးမှာရုရှားဟာနျူကလ িয়ার တပောင်းကိုပိတ်သွားဖို့အရေးအချိန်မရွေးဆက်လက်လှုပ်ဆောင်သွားမယ်အန်ဒီယယ်ရှိနေသေးဖြစ်ကြောင်းယူကရိန်းသမ္မတကသတိပေးပြောကြားခဲ့ပါတယ်။တပောင်းကို6ခုထဲကတစ်ခုကိုဒါရိုင်းနဲ့ပြန်ချိတ်ပြီးလှုပ်ဆောင်ထားကြောင်းယူကရိန်းနိုင်ငံပိုင်နျူကလ িয়ার ကုမ္ပဏီအနာကိုထမ်ကမနေ့ကပြောခဲ့ပါတယ်ခင်ဗျာ။ Ethiopia မှာတော့လေကြောင်းတက်ခဲ့မှုတွေမူလာတန်းကလင်းငယ်တွေပါသွားခဲ့တာကိုကုလကပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်။ Ethiopia နိုင်ငံ Tigray မြို့တော်မက်ကလာမှာမနေ့ကလေကြောင်းတက်ခဲ့မှုကြောင့်ကလင်းငယ်နှစ်ဦးပါဝင်လူ၄ဦးသေဆုံးခဲ့ရတယ်လို့ UNICEF ကုလသမဂ္ဂကလင်းမြရမုံအဖွဲ့ကဒီနေ့ပြစ်တင်ဝေဖန်လိုက်ပါတယ်။ငါလာကြာပြစ်ခတ်ရရေးစာချုပ်တံတန်းကုန်ပြီး Tigray ဒေသတောင်မင်းစုံနယ်စပ်မှာဆွေးရနဲ့တပုံတွေကြားတိုက်ပွဲပြင်းပြခဲ့ပြီးအခုလိုမြို့တော်အထိဆက်ဖြစ်လာတာပါခင်ဗျာ။
တရင်ချင်းချုပ်ကိုကိုဝင်းမင်းချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညာအစီအစဉ်ထုတ်လို့ရေမှုကမတ်ဆူမွန်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နယ်ဆန်လိုပတ်စ်နဲ့ TN1 ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.